Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။သောတာရှင်အားလုံးဘီအန်ရဲ့အတွေ့အကြုံကနေခင်ဝေးနိုင်ကြပါစေ။ VOA American တန်ရဲ့2021ဇူလိုင်လ9ရက်တောက်ကြန်နေမနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440နဲ့51နဲ့အပြင် VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါခင်ဗျာကျွန်တော်အောင်လူပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာတာကြောင့်စာသင်ကျောင်းတွေကိုသတင်းနှစ်ပတ်ယာယီပိတ်လိုက်တဲ့သတင်းဟစ်တီနိုင်ငံမှာသမရကိုလောက်ကျန်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးမသင်္ကာသူတွေကိုအာဏာပိုင်တွေလိုက်လံဖမ်းဆီးနေတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခမောင်စုံမင်းနဲ့အတူကြီးညာပေးတော့မှာပ
ါဟုတ်ကဲ့ပါရှင်ဒီလိုမျိုးနိုင်ငံတကာထိတ်တန့်ရောက်သတင်းတွေအပြင်မြန်မာနိုင်ငံအတွင်းမှာနောက်ဆုံးအခြေအနေသတင်းပေးပို့ချက်တွေလည်းမှာတော့
ဟုတ်ကဲ့တိုက်ပွဲကျွန်တော်ဖြစ်တာကကြောက်မဲပါကိုဖြစ်တယ်ခင်ဗျကြောက်မဲလို့လေတော့ဖန်ကြည့်ရအောင်အဆုတ်ဆက်မှာဖြစ်တယ်ခင်ဗျ
RCSSSSA ပြောခွင့်ရဘုံမူဆိုင်ခမ်းဆိုင်ပြောသွားတာပါဒီကြောင့်သတင်းပေးပို့ချက်နဲ့အတူကချင်ပြည်နယ်တွင်းမှာကိုဗစ်ကူးစက်မှုအပါအဝင်နိုင်ငံတလွန်ကိုဗစ်ကူးစက်မှုတက်တရနိုင်တဲ့ကြုံတွေ့နေရတဲ့အခက်အခဲတွေတယ်လီနော့ဆက်သွယ်ကုမ္ပဏီမြန်မာနိုင်ငံကလည်းထွက်ခွာသွားမယ့်အကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်အပတ်စဉ်ကန်တာတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမရေးကန်တာနဲ့တိုင်းရင်းသတင်းလာတွေကိုနားဆင်ကြရမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လုံးနဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပေးပါပ
ါမြန်မာနိုင်ငံမှာကူးစက်မြန်ဗီဇာပြောင်းကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရတဲ့အတွက်စာသင်ကျောင်းတွေကိုဒီကနေ့တောက်ချန်နေကစသတင်းနှစ်ပတ်ကြာပိတ်လိုက်ပါတယ်မြေယိုဗီဇာပြောင်းလာတဲ့ကိုဗစ် -19 ရောဂါပိုးကူးစက်မှုတွေကိုပြီးခဲ့တဲ့မေလတတိယဘက်ကစအတည်ပြုတွေ့ရှိရတဲ့အတွက်ကာဝယ်ထိန်းချုပ်နိုင်မှုနိုင်ငံအနှံ့ကပုဂ္ဂလိကကျောင်းတွေနဲ့ဘုန်းတော်ကြီးစင်ကျောင်းတွေပါဝင်ခြေကံပညာကျောင်းတွေကိုဇူလိုင်လ9ရက်နေ့ကနေဇူလိုင်လ23ရက်နေ့ထိယာယီပိတ်မှာဖြစ်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကြာစာပေးနေမှာသတင်းထုတ်ပြန်လိုက်တာပါမကြာသေးရင်ငါစလို့ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေချိန်မှာပဲအာဏာပိုင်တွေကာယရောဂါထိန်းချုပ်ရေးအစီအစဉ်တွေတိုးမြင့်နေတာဖြစ်ပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့ကြာစာပေးနေနောက်ဆုံးထုတ်ပြန်ချက်အရ24နာရီအတွင်းတက်ခွဲစစ်ဆေးမှုပေါင်း1000ကျော်နီးပါးမှာအတည်ပြုလူနာ4132ယောက်နဲ့သေဆုံးသူ52ယောက်ရှိတဲ့အကြောင်းဖော်ပြထားပါတယ်ခုနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာကိုဗစ်ကာယရောဂါကူးစက်သူအတည်ပြုလူနာ38000ယောက်နဲ့သေဆုံးသူ3621ယောက်ရှိသွားပါပြီမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆင်အနာသိမ်းမှုနောက်ပိုင်းနိုင်ငံရေးအခြေအနေတွေပေါ်ပေါက်နေချိန်မှာပဲတချို့ပြန်ကာယရောဂါကူးစက်မှုတွေနဲ့ကြုံနေရတာဖြစ်ပါတယ်ယောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်မှုရန်ကုန်တိုင်းကမြို့နယ်10ခုပါဝင်နိုင်ငံနဲ့ကမြို့နယ်ပေါင်း45ခုမှာလဲတွာလာလို့ရှာမှုတွေကန့်သက်ထားတယ်လို့ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့လဲတိုက်တွန်းထားပါတယ်
ကရင်ပြည်နယ်မြောက်ဝတီမြို့တဖက်ကန်ထိုင်းနိုင်ငံမဲဆောက်မြို့မှာရှိကြတဲ့မြန်မာရွှေပြောင်းအလုသမားတွေအကြားမှာကိုဗစ်ကာယရောဂါကူးစက်မှုတွေမြင့်တက်နေတဲ့အတွက်မနေ့ကြာသာပတေးကစလို့ဒေသအာဏာပိုင်တွေကညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်မြန်မာရွှေပြောင်းအလုသမားတွေအများစုနေထိုင်ကြတဲ့မဲတောင်ရပ်ကွက်မှာဆိုရင်နေခင်းဘက်အချိန်တွေမှာအစွာလာကန့်သက်ထားပါတယ်ညမထွက်ရအမိန့်ကန့်သက်မှုမှာလည်းထိုင်းနိုင်ငံသားတွေနဲ့မြန်မာရွှေပြောင်းအလုသမားတွေအကြားမှာခွဲခြားထားတယ်လို့မဲဆောက်မြို့ကရောင်ချီဦးရွှေပြောင်းအလုသမားများအဖွဲ့ရဲ့ဥပဒေရေးရာတာဝန်ခံမတ်တူစာကျင်ကပြောပါတယ
်မဲဆောက်မှာပေါ့ဒီညမထွက်ရမိန်ထွက်လာတယ်ပေါ့နော်ကာဖျူမိန်ပေါ့မှန်ကာဖျူမိန်မှာသူကဒီမြန်မာပြည်သားရွှေပြောင်းအလုသမားအနေနဲ့ကကြတော့ည၈နာရီနေပြီးတော့မနက်၄နာရီအထိပေါ့နော်လောကညမထွက်ရမိန်ထွက်တယ်ပြီးတော့မှထိုင်းလူမျိုးတွေတွေ့ကြတော့သူကည၇နာရီနေမနက်၄နာရီအထိပေါ့ဆိုပြီးအဲ့လိုမျိုးထွက်တယ်
မြန်မာရွှေပြောင်းအလုသမားတွေတိုင်ကနန်းအထိရှိကြတဲ့အဓိကမဲဆောက်အပါအဝင်တက်ပြည်နယ်ထဲမှာစက်ယုံ၈ခုနဲ့အလုသမားတန်းရ၅ခုမှာတပတ်ကျော်အတွင်းကိုဗစ်ကာယောဂါကူးစက်သူပေါင်း100ကျော်နေတဲ့အတွက်စက်ယုံသူအလုံးပိတ်ထားရပါတယ်မဲဆောက်မြို့နယ်အနီးတစ်ဝိုက်မှာကိုဗစ်ကာယောဂါကူးစက်သူအတည်ပြုလူနာ1200ကျော်ရှိပြီးတက်ပြည်နယ်တစ်ခုလုံးဆိုရင်1614ဦးရှိကသေဆုံးသူက10ဦးရှိပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာဒီလဇူလိုင်လ23ရက်နေ့စတင်ကျင်းပမယ့်တိုကျိုအိုလံပစ်အားကစားပွဲတော်ကိုပြည်သက်တွေကြီးဝင်းမပေးဘဲကျင်းပမယ့်အကြောင်းဂျပန်ဆိုရနဲ့အိုလံပစ်အားကစားပွဲကျင်းပရေးတာဝန်ရှိသူတွေပြောလိုက်ပါတယ်ဂျပန်ဆိုရနိုင်ငံတကာအိုလံပစ်ကော်မတီ IOC တို့နဲ့တာဝန်ရှိသူတွေတိုင်ပင်ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲဂျပန်အိုလံပစ်ကျင်းပရေးတာဝန်ရှိသူတွေကပြောပါတယ် ကျတာဝင်းနေဆုံးဖြတ်ချက်ကိုတရားဝင်မကြေညာခင်နိုင်ပိုင်းလုံမှာပဲ IOC ဥက္ကဋ္ဌသောမတ်စ်ဘတ်ရှ်လည်းတိုကျိုမြို့တော်ကိုရောက်လာခဲ့တာပါကျတာဝင်းနေဆောင်းမှာပဲဝန်ကြီးချုပ်ယိုရှိဟီရာဆူကလည်းကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်တိုကျိုမြို့တော်ကိုအရေးပေါ်အခြေအနေကြေညာလိုက်ပါတယ်ဇူလိုင်လ23ရက်နေ့ကနေဩဂုတ်လ10ရက်နေ့ထိကျင်းပသွားမယ်အိုလံပစ်အားကစားပွဲတော်ကာလအတွက်အရေးပေါ်အခြေအနေကိုဇူလိုင်လ12ရက်နေ့ကနေဩဂုတ်လ22ရက်နေ့ထိသတ်မှတ်လိုက်တာပါတိုကျိုအိုလံပစ်ပွဲတော်မှာပြည်သက်တွေကိုတက်ရောက်ကြည့်ရှုခွင့်မပြုဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းထားပေမဲ့အားကစားပွဲအစီအစဉ်တွေကတော့ပြည်သက်ထောင်းဓမ္မမော်ရင်လည်းပြည်သက်တိုးလောက်ကိုခွင့်ပြုဖို့ပြီးခဲ့တဲ့လတိုင်းမှာပဲကြေညာထားတာဖြစ်ပါတယ်။အိုလံပစ်အားကစားပွဲကိုတော့နိုင်ငံခြားပြည်သက်တွေကိုအစိုးရမှရဲရပဲကြည့်ရှုခွင့်တားမြစ်ထားတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကနိုင်ငံအတွင်းကာကွယ်ဆေးထိုးထားသူအ ਨੇ ဆုံးဒေသတွေမှာကူးစက်မြန်ဗီဇာပြောင်း Delta Virus ပြန့်ပွားကူးစက်နေတဲ့အတွက်ကိုဗစ်ကယောဂါလူနာသစ်တွေတိုးလာနေတယ်လို့မနေ့ကြာသပတေးနေ့ကပြောပါတယ်။သမရအိမ်ပြည်တော်မှာပုံမှန်အပတ်စဉ်သတင်းစာရှင်းလင်းပွဲအတွင်း CDC ဒါရိုက်တာရိုရှဲဝဲလန်စကီကကိုဗစ်ကယောဂါကြောင့်သေဆုံးမှုတွေလျော့နေလာပြီးမဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအဲ့ဒီယောဂါနဲ့ဆေးရုံတင်ကုသသူအရေးအတွက်ကတော့900ခန့်လို့နှီးပါတိုးလာတယ်လို့ပြောပါတယ်။အခုဆိုရင်အမေရိကန်ပြည်ထောင်စုမှာလူပေါင်းတန်း160ကျော်ကိုကာကွယ်ဆေးအပြည့်အဝထိုးခဲ့ပြီးပါပြီလို့လည်းသူကပြောပါတယ်။ဒါအပြင်နိုင်ငံတော်ကကိုဗစ်ကယောဂါဖြစ်ပွားသူလူနာသစ်တွေထဲက90ရာခိုင်နှုန်းကျော်ဟာဒယ်လ်တာကူးစက်မြန်ဗီဇာပြောင်းကူးစက်နေကြောင်းနဲ့နှစ်ပတ်ကျော်အတွင်းမှာပဲ25-26ရာခိုင်နှုန်းအထိမြင့်တက်သွားကြောင်းသူကပြောပါတယ်။ဒါအပြင်အဲ့ဒီကူးစက်မြန်ဗီဇာပြောင်းပိုးသစ်ကူးစက်ခံရသူတွေထဲက80ရာခိုင်နှုန်းဟာအမေရိကန်ပြည်ထောင်စုရဲ့ Midwest ကအနောက်အလယ်ပိုင်းဒေသနဲ့တောင်တန်းဒေသတွေမှာဖြစ်တာများတယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဟေတီနိုင်ငံမှာသမရလောက်ကျန်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးမတင်ကားသူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေဖမ်းဆီးနေပါတယ်။မတင်ကားသူ9ယောက်ကိုအသေးဖမ်းဆီးမိပြီးအမေရိကန်နိုင်ငံသား2ဦးပါဝင်6ယောက်ကိုဖမ်းဆီးထားတဲ့အကြောင်းလဲကြာသပတေးနေ့မှာပဲရဲတပ်ဖွဲ့ကပြောဆိုလိုက်တာပါ။တစားကန်ဖြစ်ဖမ်းဆီးခံခဲ့ရတဲ့လူညိုရေးတပ်ဖွဲ့ဝင်3ယောက်ကိုကယ်ဆယ်နိုင်တဲ့အကြောင်းလဲပြောဆိုထားပါတယ်။ကြီးစားတွေဖြစ်ရင်ညွှန်းပြီးတန်မြတ်ရှိသူတွေကိုဖမ်းဆီးဖို့ဆက်လက်ကြိုးပမ်းနေတဲ့အကြောင်းလဲဟေတီရဲတပ်ဖွဲ့အကြီးအကဲလီယွန်ချာစ်ကဒိန်းတောက်တွေကိုပြောခဲ့တာပါ။သမရလောက်ကျန်ခံရပြီးတဲ့နောက်အရေးပေါ်အခြေအနေကြီးညာပြီးအုပ်ချုပ်နေတဲ့ယာယီဝန်ကြီးချုပ်ကတော့တရားမျှတမှုရအောင်ကြိုးပမ်းသွားမယ်အကြောင်းပြောဆိုလိုက်ပါတယ်
။မြန်မာနိုင်ငံမှာဒီမိုကရေစီ
ဖွံ့ဖြိုးရေးဖွံ့ဖြိုးရေးအလီရူ
သမရဂျိုဗန်မိုအစ်မိသားစုနဲ့မဟာမိတ်တွေမိတ်ဆွေတွေအတွက်တရားမျှတမှုရရှိမှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ကလော့ဒ်ဂျိုးဇက်ကကြာသပတေးနေ့မှာသတင်းတောက်တွေကိုပြောလိုက်တာပါအပြန်အလှန်ပြစ်ခတ်မှုအတွင်းတည်ဆုံမှုသူတွေနဲ့ပတ်သက်တဲ့သတင်းအသေးစိတ်တွေကိုတော့တာဝန်ရှိသူတွေကပြောဆိုသွားတာမျိုးမရှိပါဘူ
းမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းကသွေဖယ်ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်သူတွေတာဝန်ခံမှုရှိအောင်ကြိုးပမ်းမယ့်အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီရဲ့လူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးမြန်မာပြည်သူတွေနဲ့အတူလက်တွဲကြိုပမ်းမဲ့အမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကန်မြန်မာအရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရနစ်ပရိုက်ကကြာသာပတင်းတွေကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့စီးရဲလူရှာမှုတွေကိုဩဂုတ်လ31ရက်နေ့မှာအဆုံးသတ်မဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံကတပ်တွေပြန်လည်ရုတ်သိမ်းနေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဒုသမ္မတကမလာဟဲစ်နဲ့အတူအမျိုးသားလူညွေထိတန်းအရာရှိတွေနဲ့တွေ့ဆုံပြီးမှပဲသမ္မတကအိမ်ဖြူတော်ကနေကြေညာလိုက်တာပါတပ်ရုတ်သိမ်းရေးအစီအစဉ်90ရာခိုင်နှုန်းကျော်ပြီးစီးနေပြီဖြစ်တဲ့အကြောင်းလဲအမေရိကန်စစ်တပ်ကအင်္ဂါနေ့မှာပြောဆိုထားပါတယ်အစီအစဉ်တစ်ခုလုံးကတော့ဩဂုတ်လကုန်ပိုင်းမှာအဆုံးသတ်နိုင်တဲ့အကြောင်းလဲတာဝန်ရှိသူတွေပြောဆိုထားပါအမေရိကန်လိုပဲတပ်တွေပြန်ရုတ်သိမ်းနေတဲ့မဟာမိတ်မြောက်တန်တိတ်ဆက်ရုပ်ဖွဲ့နေတွနိုင်ငံအများစုကတော့တက်တီအားလုံးရုတ်သိမ်းထားပြီးဖြစ်ပါတယ်
။အာဖဂန်အစိုးရကိုယ်စားလှယ်တွေနဲ့တာလီဘန်အစင်းမြင့်ကိုယ်စားလှယ်အဖွဲ့ရဲ့အီရန်နိုင်ငံတီရန်မြို့ကငြိမ်းချမ်းရေးဆွေးနွေးပွဲဟာတိုးတက်မှုရှိပြီးနောက်ထပ်ဆွေးနွေးဖို့ကတိပြုခဲ့ကြောင်းနှစ်ရက်ကြာတွေ့ဆုံအပြီးမှာနှစ်ဖက်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။ကြာသပတေးနေ့ကပြီးဆုံးသွားတဲ့ဆွေးနွေးမှုဟာအနှစ်သာရရှိကြောင်းလည်းအီရန်နိုင်ငံခြားရေးဝန်ကြီးဂျက်ဖက်ဇာရစ်က Twitter လူမှုကွန်ရက်ကနေပြောကြားလိုက်ပါတယ်။ အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံခြားတပ်တွေရုတ်သိမ်းသွားတဲ့အခါနောက်မျိုးဆက်အတွက်ငြိမ်းချမ်းသာရတဲ့အနာဂတ်ကိုဖန်တီးဖို့အဟံအတားတွေမရှိတော့ဘူးလို့လည်းသူကပြောပါတယ်လက်ရှိစစ်ပွဲတွေဟာတိုင်းပြည်အတွက်အနေရကြီးမားပြီးငြိမ်းချမ်းတဲ့အဖြစ်ရအောင်ကြိုးပမ်းသွားဖို့နှစ်ဖက်စလုံးကသဘောတူညီခဲ့ကြောင်းလည်းတာလီဘန်အဖွဲ့ပြောခွင့်ရမိုဟာမက်နီယမ်ကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်လင်းဦးနဲ့ကိုခင်မောင်ဆွန်မင်းတို့ကတောက်ကြနေမနက်ခင်းထိတ်တန့်ရောက်တဲ့တွင်တွေကိုပြောပြပေးတာပါ VOA မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာပါပါရုပ်သံအဖြစ်နဲ့အခုလိုကြည့်ရှုနိုင်အောင်ဂျူလာဇန်ပန်းကစပြီးစီစဉ်တင်ဆက်ပေးနေတာပါအခုတော့တွင်ပေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာပါနိုင်ငံတွင်းကိုဗစ်ကူးစက်မှုအခြေအနေတွေကိုမတင်ပြခင်မှာပထမဆုံးရှမ်းပြည်နယ်တဲ့ကတိုက်ပွဲအခြေအနေကိုနားဆင်အောင်ပါရှမ်းပြည်နယ်ထဲမှာမြောက်ပိုင်းကြောင်မဲမြို့မှာမြောက်ပိုင်းမဟာမိတ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်နယ်တပ်မတော် RCSS တို့ဆက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်ရှမ်းပြည်နယ်တောင်ပိုင်းကျေးသီးဘက်မှာလည်းတောင်နဲ့မြောက်ရှမ်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေမို့အဲ့ဒီဒေသအတွင်းကစစ်ဘေးဒုက္ခတွေဟာစားတောက်ရေးအပါအဝင်အခက်အခဲအမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါပါ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာရှမ်းပြည်ပြည်နယ်သူတောင်ရေးကောင်စီ RCSSSC ရှမ်းတောင်ပိုင်းဖွဲ့ကတစ်ဖက်မြောက်ပိုင်းမဟာမိတ်ပူးပေါင်းဖွဲ့ဖြစ်တဲ့ DNL တန်းဘလောင်ဖွဲ့ MNDAA ကုကသဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဖွဲ့တို့ကတစ်ဖက်တိုက်ပွဲဖြစ်ပွားနေပါတယ်အထူးဖြစ်ကြောင်မဲမြို့နယ်တော့ဆန်ကျေးရွာအုပ်စုဘက်မှာတိုက်ပွဲဖြစ်နေတာလို့ RCSSSC ပြောခွေရဘုံမူဆိုင်ခန်းဆန်ကပြောပါတယ်
ဟုတ်ကဲ့ဆိုချွေးချင်တော့ဖြစ်ကြကအဲကြောက်မဲပါကိုဖြစ်တယ်ခင်ဗျာကြောက်မဲညို့နေတော့ဆန်ကြီးရောအုပ်စုထဲမှာဖြစ်တယ်ခင်ဗျာ
ပြီးခဲ့တဲ့ဆွမ်းနာကုန်ကစားပြီးတော့ကြောင်မဲမြို့နယ်တော့ဆန်ကြီးရောအုပ်စုကုန်းစာရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ဒေသခံ6ရွာလောက်ကမိုင်းငေါ်မြို့နယ်ခွဲကမောင်ပိနဲ့နွမ်းဆောင်ကြီးရွာဘက်ထွက်ပြေးသိမ်းရှောင်နေကြရပါတယ်စစ်ပြေးဒုက္ခတဲ့တရားကျော်လောက်ကတော့အုံငန်းနဲ့ပန်းဆိုင်ရွာဘက်ကိုသိမ်းရှောင်နေကြရပါတယ်ကြောင်မဲမြို့နယ်ထဲမှာပဲနောက်သာတိုက်ပွဲတွေဖြစ်နေတဲ့လွေအောင်သိန်းအုပ်စုကောင်းကားကြီးရွာကအမျိုးသမီးနှစ်ဦးလက်ဖက်ခူးနေစဉ်မနေ့ကမိုင်းနှင်းမိတာကြောင့်တယောက်သေဆုံးသွားတယ်လို့ကြောင်မဲမြို့ခံလူကပြောပါတယ်အဲ
မိုင်းကွဲတယ်ဆိုတော့ရွာမှာပြရွာကဒီလွေအောင်သိန်းအုပ်စုဆိုတာ9ရွာရှိတယ်အဲလွေအောင်သိန်းတုပ်စုကဘယ်လောက်လဲဒီလိုမျိုးရတယ်အဲဒီတော့လက်ဖက်တော့ခူးနေတဲ့ပြည်ကြံတော့မိုင်းရှိရပြေတော့ပြေသွားတယ်ပြေတော့တန်းရတယ်
လွေအောင်သိန်းအုပ်စုဘက်မှာလည်း RCSF ဘက်ကနေရာယူထားတာကြောင့်ဒေသခံတန်အံပလောင်တိုင်းဒါတွေနေရာကနေတိမ်းရှောင်ဆက်ပြေးနေကြရပါတယ်။ရှမ်းပြည်မြောက်ပိုင်းနံမတူနဲ့ကြောင်မဲမြို့နယ်တွင် TNL SSVP ပူပေါင်းဖွဲ့နဲ့ RCSF ဖွဲ့တို့ကြားတိုက်ပွဲတွေရပ်တန့်နိုင်ဖို့ငင်းချမ်းတဲ့နီလာနဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့ RCSF ကနေဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်တွင်နေပြည်တော်ပိုင်းဆိုင်မှုနဲ့ပတ်သက်ပြီး RCSF ဖွဲ့နဲ့တန်အံပလောင် TNL မြောက်ပိုင်းရှမ်းပြည်တပ်မတော် SSVP ဖွဲ့တို့ကြားစီရေးပြပခတွေဖြစ်ပွားနေခဲ့တာပါ။တိုက်ပွဲတွေရပ်တန့်ပြီးတွေ့ဆုံဆွေးနွေးနိုင်ဖို့ကြိုးပမ်းနေကြပေမဲ့လက်တွေ့မှာမအောင်မြင်နိုင်သေးပါဘူး။အလားတူရှမ်းပြည်နယ်တောင်ပိုင်းကြည်တီမြို့နယ်မှာလည်း RCSSSC ရှမ်းတောင်ပိုင်းဖွဲ့နဲ့ရှမ်းပြည်တူတရေးပါတီ SSPP SSC ရှမ်းမြောက်ပိုင်းဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့ RCSSSC ပြောခွင့်ရဘူမှုဆိုင်ခန်းဆိုင်ကပြောပါတယ်
ကြည့်ဒီကမှာတော်တော်လေးဖြစ်နေတယ်အဲ့လိုဟုတ်ချိုးခါမှာစလချော်တော့ရခင်ဗျတော်တော်ကြီးဖြစ်နေတုန်းပဲခင်ဗျကျွန်တော်တာပြန်ဖြစ်စီမလုပ်ဘူးခုခံတဲ့အနေနဲ့လုပ်တယ်ခုကြည့်လဲခုခံတဲ့အနေနဲ့လုပ်တယ
်ကြည်ဒီမြို့နယ်ကလေဟုံးတောင်ကျောမှာနှစ်ဖက်တိုက်ပွဲဖြစ်တာစလချော်ကြမ်းမြင့်နေပါပြီရှမ်းပြည်နယ်ဘက်တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့ DNL တမ်းပလောင်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဖွဲ့ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးတလလုံးနီးပါးစီရေးပြပခဖြစ်နေတဲ့အချိန်ကြီးကြောင့်ကြည်တီမိုင်းနာကာလမတရောမှာရှိတဲ့ကြီးရွာကပြည်သူဆောင်တဲ့ကြီးဟာစူလိုင်လဆန်းကကြည်တီမြို့မှာခိုးလုံနေကြရပါတယ်လက်ရှိစားတောက်ရေးချင်တွေခက်ခဲနေတယ်လို့ကြည်တီမြို့ကစိုင်းအွန်ဆိုင်မိုင်းကပြောပါတယ
်ရော့ကတပိုင်းပေါ်ကနောက်ပြီးတော့ဟိုသူတို့စားဖို့နေရတဲ့လားတပိုင်းပေါ်ဟိုအခက်ခဲတော့ရှိတာပေါ့ဗျာဒီညလာလူတွေကခုနှစ်နေရာလောက်ဝယ်စုခွဲပေးနေရတယ်ရွာကဘုန်းကြီးကျောင်းနေရာမြို့ထဲကဘုန်းကြီးကျောင်းနေရာလို့ဆုံရောက်နေကြတာခလုံးက2000ကျော်လောက်
နိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်ရောဂါကူးစက်မှုတွေမြင့်တက်နေတဲ့အချိန်ဒီကြောင့်စစ်ဘေးဒုက္ခတွေရဲ့ရည်ကူညီသူတွေအနေနဲ့အရင်လိုကူညီဆောင်ရွက်ဖို့အခက်အခဲတွေရှိနေကြပါတယ်။တချိန်တည်းမှာလူစုဝေးဖြစ်နေတဲ့စစ်ဘေးဒုက္ခတဲ့စခန်းတွေမှာကိုဗစ်ရောဂါကူးစက်ပြပွားမှုကိုလည်းဆွေးနွေးနေကြရပါတယ်ခင်ဗျာ
ရှမ်းပြည်နယ်ဘက်ကအခြေအနေကိုကိုနိုင်ကွင်းအိမ်ပြောပြပေးခဲ့တာပါ။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။ KIA ကချင်လက်နက်ကိုင်အဖွဲ့ဌာနချုပ်လိုင်ဇန်နဲ့ပညာရေးကျောင်းတွေတရှိရာမိုင်ဂျန်ရန်မှာ COVID-19 အတည်ပြုလူနာ20နီးပါးတွေ့ထားတယ်လို့ COVID-19 ရောဂါတားဆီးနှိမ်နင်းကော်မတီတာဝန်ရှိသူတွေကပြောပါတယ်လုံလုံဆင်မှာတော့ဒီဒေတာထဲမှာအဝင်အထွက်ဂိတ်တွေကိုလည်းပိတ်ထားလိုက်ပြီးတော့မိုင်းကြမ်းရံမှာတော့ကျောင်းနဲ့လူစုဝေးနေရာတွေကိုယာယီပိတ်ထားလိုက်ပါပြီရန်ကုန်ကလာတဲ့ KAI နယ်မြေတွင်ကကိုဗစ်ကူးစက်မှုသတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးမှာပ
ါမြမပြည်နဲ့မြို့ကြီးတွေမှာဒီရက်ပိုင်းကိုဗစ်ကူးစက်မှုစိုးစိုးဝါးပြန်လည်ဖြစ်ပေါ်နေချိန်ကချင်လက်နက်ကိုင် KAI ဌာနချုပ်နယ်မြေလိုင်ဇာမှာလည်းယောဂဘုကုဆက်လူနာ20လောက်တွေ့ရှိခဲ့ပါလေလောရော့ဇယ်လိုက်ဇာမြို့မှာယောဂကုဆက်မှုအခြေအနေကို KIO COVID-19 ယောဂတားဆီးနေနေကော်မတီတွေ့မှုဘုံဘူးကြီးဟိန်းအောင်က VOE ကိုခုလိုပြောပါလေ
6ရက်နေ့မှာ positive လူနာထပ်တွေ့တာရှိတယ်လိုက်ဇာမှာခုဒီနေ့တော့တင်းဆိုရင်အယောက်20လောက်တော့ရှိပြီခုသေးရုံမှာဆိုလို့ရှိရင်ခု6ယောက်ရှိနေသေးတယ်ဟုတ်တယ်ရောက်ဆိုလို့ရှိရင်တလားလောက်တော့ရှိပြီအဲလူတရားတော့ခုနပြောတဲ့အတိုင်း6ရက်နေ့မှာတွေ့တယ
်ကချင်မြို့သားကောလိပ်ဖက်ဒရယ်ဥပဒေအကယ်ဒမီနဲ့တခြားပညာရေးကျောင်းတွေဒီရှိဟာမိုင်းဂျာယန်မြို့မှာလဲကူးစက်လူနာတွေ့ရှိထားတယ်လို့အခုလို့ဆက်ပြောပါတယ
်မိုင်းဂျာယန်မှာတော့သူတို့ပြီးတော့တွေ့ထားတယ်ဒါပေမဲ့သူကဒီပြီမှာပို့တယ်ဆိုတော့ confirm တင်ဖြစ်တဲ့ဘဝရမှာလား confirm အမ်ယူပို့တော့လုပ်နေကြတယ်တော့ဒီတော့ကြားရတယ်
2020ခုနှစ် COVID-19 စတင်ပြန့်ပွားခဲ့တဲ့အချိန်ကလေးကတရုတ်မြန်မာနယ်စပ် KAI ထိန်းချုပ်နယ်မြေတွေမှာယောဂထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တယ်လို့ပြောပါတယ်။မိုင်းဂျာယန်ဒေတာကကူညီရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေသူတူကတော့တန်မြတ်လူနာ9ဦးကိုစစ်ဆေးချက်ယူထားတဲ့အကြောင်း2ယောက်ကိုအတည်ပြုထားကြောင်းပြောပါတယ်။ဒီမှာရ
ဲ့အခု suspect က9ယောက်လုံးတော့တယ်နဲ့အစီအစဉ်ပြီးတော့သူ recheck ပေါ်နေပြန်စစ်မယ်ဆိုကြနေတယ်။အဖြေအားလုံးကမင်းနဲ့ပြန်ကြာမှကြည့်မယ်လို့ပြောတယ်။ Hello there.in a case got on fun ဟုတ်တယ်။ကျွန်မတို့ညောင်ကချက်ပြီးတော့ရစ်ချက်တော့နော်အခုကျက်စစ်ထားတယ်လို့ပြောတယ်။အဲ့ဒါမင်းနဲ့ပြန်တော့မှတူနေတယ်
။ KIA ပြောရေးဆိုခွင့်ရှိသူဘုံမွေးနော်ဘူးကလက်ရှိအခြေအနေမှာမိုင်းဂျာနဲ့လိုင်ဇာဝင်ထွက်တွေပိတ်ထားသလို COVID-19 ရောဂါတားဆီးရေးအတွက်လည်းပုံမဆောင်ရနေတဲ့အကြောင်းပြောပါတယ
်။အကုန်လုံးဆေးရတော့ကျွန်တော်အဝင်ထွက်တွေအကုန်လုံးပိတ်ထားပါတယ်။ကျွန်တော်ဒီလိုင်ဇာဘက်မှလည်းပိတ်ထားပါတယ်။ဘုံမွေးလိုင်ဇာမချင်တာကာလာတို့ဘောနော်အဲ့ဒါမှလည်းပိတ်ထားပါတယ်။ဒီ max campaign တို့ပေါ့နော်အဲဒီ poster campaign တို့ကကျွန်တော်အမေတန်းလုပ်ပါတယ်။နောက်မြို့သူမှလည်းဒီစီကံ TV ရေးတွေလည်းသူတို့လုပ်ပါတယ
်။မိုင်းဂျာယံမှာတော့ကျောင်းတွေဖျားကျောင်းတွေလို့လူစုလူဝေးနေရာတွေကိုတပတ်ပိတ်ထားသလိုဈေးတွေကိုလည်းမနေ့ပိုင်းမှသာအချိန်ကန့်အသတ်နဲ့ခွင့်ပြုပါတယ်။ COVID-19 ကူးစက်မှုပထမလိုင်းနဲ့ဒုတိယလိုင်းဖြစ်ပေါ်နေချိန်မှာ KAI နယ်မြေအတွင်းယောဂဘုံကူးစက်တာမရှိပဲအခုဒီချိန်မှာမှစတင်ကူးစက်တာဖြစ်တဲ့အကြောင်းလဲယောဂတားဆီးနေနေကော်မတီအတွင်မှုကပြောပါတယ် KIA ထိတ်ချုပ်နေမြေလိုင်ဇာနဲ့မန်ဂျာလို့နဲ့ထိဆက်နေတဲ့မိုးမောင်းနဲ့ဗမောင်မြို့နယ်တွေမှာလည်းကိုဗစ် -19 ကူးစက်မှုတွေရှိနေပြီးအထူးသဖြင့်လူစုလူဝေးနဲ့နေထိုင်ရတဲ့ဆစ်ဆောင်ဒုက္ခတွေစကန်နေမှာပါကူးစက်တာတွေရှိနေတဲ့အတွက်ဒေသခံပြည်သူများအပြားစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုတိန်ထိုင်ဦးပြောပြပေးကြတာပါကချင်ပြည်နယ်ရဲကကိုဗစ်ကူးစက်မှုအခြေအနေတွေကိုကြားခဲ့ရပြီးတဲ့နောက်မှာတော့နိုင်ငံတစ်လွှားကကိုဗစ်တက်တရလှိုင်းကြောင်းကျုံနေရတဲ့အခက်အခဲတွေကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ဖြစ်ပွားမှုနှုန်းကတရရိပ်မြင့်တက်လာနေပြီးအောက်ဆီဂျင်ပြတ်လတ်မှုတွေနဲ့တေဆုံးမှုတွေပိုများလာတာကိုမြို့ကြီးတွေမှာပါတွေ့နေရပါပြီလိုအပ်လာနေတဲ့အောက်ဆီဂျင်နဲ့လူနာကရင်တွေဖြည့်ဆည်းပေးဖို့အတွက်ကျန်းမာရေးတာဝန်ရှိသူတွေဘက်ကနေအလေးထားပြီးလုပ်နေပေမဲ့မြို့ကြီးတချို့မှာတော့အလင်းမမှီတလောက်စပြီးတော့ဖြစ်လာနေပါပြီဒီပြဿနာတွေကိုကြော်လွှားနိုင်အောင်ဘယ်လိုလုပ်တင်ပါသလဲမကြခင်ကပြန်ပြီးတော့ဖွဲ့လိုက်တဲ့ COVID-19 ကာယောဂါဆိုင်ရာအကြံပေးအဖွဲ့ရဲ့နာယကနဲ့ကျန်းမာရေးဝန်ကြီးဟောင်းဒေါက်တာဖေသက်ခင်နဲ့မန္တလေးပရဟိတမင်းကောင်ရှာဖွေကယ်ဆေးအဖွဲ့ကဥက္ကဋ္ဌဦးခင်မောင်တင်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်နားဆင်နိုင်ပါပြီ
ဟုတ်ကဲ့မန္တလေးမြို့ကြီးမှာလည်းအောက်ဆီဂျင်နဲ့ဆေးရုံအလင်းမမှီတော့ပဲသေဆုံးမှုမြင့်တက်လာဖို့ကိုဦးခမောင်တင်က
ဒီယောဂနဲ့ပတ်သက်လို့ကခုကလူတိုင်းလူတိုင်းကဖြားရင်အောက်ဆီဂျင်ထိုးကြတော့ပြန်တက်ဖို့ခဲရင်လည်းခုအဲ့အရာတွေနဲ့ပဲနေစဉ်ပေါ့အိမ်ဒီမှာလည်းသေဆုံးနေကြတယ်ဆေးရုံမှာလည်းမနေ့ကတော်တော်လေးသေဆုံးနေတယ်ပေါ့အဲဒီနေ့သေဆုံးမှုကအပြင်းမင်းကတန်တရားတွေရောတွတ်မယ်ဆိုရင်30ပတ်ချာလဲလောက်တော့ရှိမယ်ဗျအခုညကိုဆေးရုံစီကနေတွားပေါ်နေဟိုမှာလက်မကန်တရားလက်မကန်ဖြစ်ပြီးတော့ကားပေါ်ရင်တိတ်ဆုံးတာကနှစ်ယောက်ရှိပါသေးတယ်ဒါအခုကျွန်တော်တို့လန့်ကူကြီးတောင်းလို့ခုညကိုစားရောက်ပြီးတော့ဆောင်ရွက်ပေးနေတယ်
ဒါအပြင်လ လက်ရှိကိုဗစ်တတိယလိုင်းမှာကာကွယ်ကုသရေးအတွက်အစွန်းနှစ်ဖက်နဲ့ရင်ဆိုင်နေရပုံနဲ့ဖြစ်တဲ့ပုံကိုလည်းဒေါက်တာဖေသက်ခင်က
လုံးဝမကြောက်တဲ့နဲ့တမန်ရင်းအကြောင်းကိုဌာနထုတ်ပြန်ထားတာတွေမလိုက်နာပဲနဲ့မကြောက်တဲ့လူတွေလည်းရှိတယ်လို့ဒါအကြောက်လုံးပြောအခုဆိုဟာ panic buying ပေါ့နော်အဲ့ဒီဟိုအရီဝဲဒီအရီဝဲဆူအောက်ဆီဂျင်လေးကွန်စင်ထရီတာတွေဝဲဆိုတော့မန်ကတော့ဒီလိုမပါပဲနဲ့ကျွန်တော်ကဘာမှလုပ်လို့မရဘူးပညာရှင်တွေကြီးပဲလည်းလုပ်လို့မရဘူးအစိုးရကြီးပဲလည်းလုပ်လို့မရဘူးအားလုံးပါဝင်ဆောင်ရွက်မှဒီပြဿနာကိုအထူးကြိုက်အစအနာနင်းနိုင်သမျှအနည်းဆုံးနဲ့ကျွန်တော်တို့ကြော်လွှားနိုင်မှာပဲဖြစ်တယ်ပေါ့နော်အဲ့တော့ပေါ်မနဲ့ညမှာလေတမန်ရင်းနဲ့အကစားဝင်ထားတာခါလို့ဆိုတာထုတ်ပြန်ထားတဲ့လိုင်းနာဆောင်ရွက်ချက်လက်တွေကိုပြည့်စုံတဲ့လိုင်းနာဆောင်ရွက်ပေါ့ဗျာ
အဲ့ဒီတော့အခုတတိယလိုင်းစတက်လာတာကိုကြော်လွှားနိုင်ဖို့အဓိကဘာလို့ပါလဲလို့မေးရမှာဥက္ကမောင်တင်ကဆက်ပြီ
းအဓိကတော့ကျွန်တော်တို့အောက်ဆီဂျင်ပေါ့ကျွန်တော်တို့ပထမလိုင်းဒုတိယလိုင်းမှာတော့ဒီလောက်ကြီးမဆိုးရဲအခုကအောက်ဆီဂျင်ထိုးထိုးကျသွားတာဟိုပထမကျွန်တော်တို့သေယူပို့ဆောင်ရင်းနဲ့မကဘူးကျွန်တော်တို့မှာအခုနောက်ထပ်လုံးတစ်ခုကဒီလူတွေရဲ့ညစဉ်ဖုံးဆက်ပြီးတော့အကူအညီတောင်းတော့ကျွန်တော်တို့ကအောက်ဆီဂျင်ဝယ်ပြီးတော့ကုလိုကြည့်တာလည်းအခုမနိုင်ဘူးဘယ်မှဝယ်မရအဲ့ဒီအောက်ဆီဂျင်အိုးဝယ်မရတာအထက်ကိုပိုဆိုးနေတာကအောက်ဆီဂျင်လေကကျွန်တော်တို့ကအခု50ပိုဒီလေတာပေါ့အဲ့ဒီဟာလေးနဲ့ကျွန်တော်တို့ကပြီးတော့အဲ့ဒီအိုးကြီးကဘယ်မှဖြည့်လို့ဖြည့်ရမလဲတချို့ဆိုရင်အောက်ဆီဂျင်ကလာယူဝတ်တော့အပြတ်မခံဘူးအခုစက်ရုံကြီးတွေကလည်းကျွန်တော်တို့ကဒီနေသွားပို့တယ်နောက်ရမှရတော့အဲ့ဒီမှာလေအောက်ဆီဂျင်တွေကဘလို့မှကိုမနိုင်မနေဖြစ်ပြီးတော့ဟုတ်အပြီသူတွေကဒီအောက်ဆီဂျင်ချမှုနဲ့ပေးဆုံးတာတွေကတော်တော်လေးများလာတယ်
ဒီနေရာမှာကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာသက်ခိုင်ဝင်းဦးဆောင်ပြီးကြိုးပမ်းနေပေမဲ့စိန်ခေါ်မှုလည်းရှိနေပုံကိုဒေါက်တာဖေသက်ခင်က
ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနနဲ့သူလုပ်နိုင်တာဒီစင်တရီတူချက်ဖွင့်နေပေါ့နော်အဲမနေ့ကပဲမနေ့ကကျန်းသက်ခိုင်ဝင်းပြောသွားတာ300ဆက်လာဖွင့်လိုက်တယ်ဒါမဲ့လက်ချက်ချင်းပြည့်သွားတယ်ဆက်ဖွင့်မှုတွေလည်းရှိတယ်အောက်ဆီဂျင်ရရှိရလဲ liquid oxygen ရောနော်အစင်တိုင်းဒီရောဒါရီယာအစင်ဆိတ်ုံနေရနေရတော့လုံးတယ်လက်ရှိအချိန်မီမှာလုံးဝပြည့်စုံပြီလို့ပြောလို့မရသေးဘူးပေါ့နော်တတ်နိုင်လို့ကြိုးစားပြီးတော့လုပ်နေကြရတယ်ဘာနဲ့ limitation တွေအရောရှိနေတယ်
အဲဒီကြောင့်အဓိကအသက်တမျှရေးကြီးနေတဲ့အောက်ဆီဂျင်ယာယီဘလို့အကျံပြုချင်ပါလဲလို့မေယာမဥက္ကမောင်တင်က
အခုအပြင်ပုံကြီးကဆိတ်ုံနေရတယ်တချို့ကျွန်တော်မန္တလေးဆိတ်ုံနေရကလေးကဒီမန္တလေးပဲဆိုတော့ကလေးတို့အဲ့ဒီပဲနေတို့သူကအဓိကထားပို့နေတာကျွန်တော်မန္တလေးမှာကလုံးဝလုံလောက်မှုမရှိပဲပြက်လက်မှုဖြစ်နေတဲ့အတွက်ဒီတောင်ရှိတဲ့သူတွေကတော့ဒီအောက်ဆီဂျင်ပိုင်းမှာအတက်နိုင်ဆုံးပေါ့ဖြည့်ဆည်းပေးစေချင်တယ်ပေါ့အခုကျွန်တော်တို့ဆိုရင်အခုနေဆက်တွေမှာလာလဲပဲအဆင်မပြေဘူးဖြစ်နေတာကိုယ်နိုင်ငံအတွက်ပေါ့လေဒီတရုတ်ကပဲဖြစ်ဖြစ်ရိုးရာပဲဖြစ်ဖြစ်ဒီနေဆက်ကိတ္တရာနေပြီးတော့လက်ကူစာပေါ့အခုကျွန်တော်တို့မြန်မာနိုင်ငံမှာဘယ်မှဝယ်မရတော့အဓိက main နှမျိုးဖြစ်တဲ့ရန်ကုန်မှာလည်းမရှိတော့မန္တလေးမှာလည်းမရှိတော့ဘယ်မှဝယ်မရတဲ့အတွက်ဒီဓာတ်ငွေအိုးတွေပေါ့လင်းမြန်စွာဝေအတုံးပြူနိုင်ရေတောင်းရပေးဖို့လည်းပဲအနုညမေတ္တာရက်ခံပြည်သူတွေကိုးစားဖို့ပန်ကြားခြင်းပါလေ
တကယ်တော့လက်ရှိကမ္ဘာမှာအပြင်းထန်ဆုံးကိုဗစ်မျိုးကွဲတဲ့မြန်မာနိုင်ငံမှာစတွေ့ပြီးကိုဗစ်တတိယလိုင်းစပြင်းထန်လာချိန်မှာကျန်းမာရေးဝန်ထမ်းအားနည်းချိန်နဲ့သွားတိုက်ဆိုင်တဲ့စင်ခေါ်မှုကြီးကိုလည်းရင်ဆိုင်နေရတယ်လို့ကြန့်ကျင်သူတွေကဆိုပါတယ်
ကိုဝင်းနဲ့ပါရှင်အခုတော့ဆက်သွယ်ရေးကုမ္ပဏီတိုင်လန်နောမြန်မာနိုင်ငံကနေထွက်သွားရမယ့်သတင်းကိုပြောပြပေးပါမယ်။နဝင်းခြေဆိုင်တိုင်လန်နောကုမ္ပဏီကတိုင်လန်နောမြန်မာလုပ်ငန်းအားလုံးကိုလက်ဘနွန်ခြေဆိုင် MI M1 ကုမ္ပဏီကိုရောင်းချဖို့သဘောတူလိုက်ပါပြီ။အင်တာနက်ဆက်သွယ်ရေးပေါ်အကြီးအကျယ်ကန့်တတ်မှုတွေလုပ်နေချိန်မှာအခုလိုလုပ်ငန်းအားလုံးရောင်းချဖို့အတွက်ဆုံးဖြတ်လိုက်တာပါ။အပြည့်အစုံကိုမဆုမြတ်မွန်ကပြောပြပေးပါမယ်။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်လုပ်ငန်းဝင်ငွေဒေါ်လာ1,900ကျော်ထိခိုက်ဆုံးရှုံးတယ်လို့ပြောထားတဲ့Telenor Group ကမြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ Telenor မြန်မာလုပ်ငန်းအားလုံးကိုရောင်းချဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ M1 Group ဆိုတဲ့ယင်းနှိမ့်ညွှန်မှုလုပ်ငန်းကြီးကိုမိုဘိုင်းဝန်ဆောင်မှုလုပ်ငန်း100ရာခိုင်နှုန်းအတွက်ဒေါ်လာ105သန်းနဲ့ရောင်းချဖို့သဘောတူညီလိုက်ပြီလို့ Telenor Group ကဇူလိုင်10ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။အပြီးသက်ရောင်းချပြီးရင် Telenor မြန်မာရဲ့အစုရှယ်ယာအားလုံးနဲ့လုပ်ငန်းလည်ပတ်မှုအားလုံးကို M1 Group ကပိုင်ဆိုင်မှာဖြစ်တယ်လို့ Telenor Group ကပြောပါတယ်။ပြီးခဲ့တဲ့လတဲ့အတွင်း Telenor ကုမ္ပဏီအနေနဲ့လုံခြုံရေးစည်းကမ်းသတ်မှတ်ချက်တွေနဲ့လိုင်းနာတင်ပင်အကြောင်းအချက်စတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ခဲ့ရပြီးတော့ဒီအခြေအနေမှာကုမ္ပဏီကိုရောင်းချခြင်းသာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့သုံးသပ်ခဲ့တာဖြစ်တဲ့အကြောင်း Telenor Group ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်သူ Sigva Brekhia ကပြောပါတယ် Telenor ကုမ္ပဏီဟာမြန်မာနိုင်ငံကို2013ခုနှစ်မှာဝင်ရောက်လာခဲ့ပြီး Mobile ဆက်သွယ်ရေးလုပ်ငန်းတွေကို2014ခုနှစ်မှာစတင်ဝန်ဆောင်မှုပေးခဲ့ပါတယ် တယ်လီနော့ကုမ္ပဏီမြန်မာနိုင်ငံမှာစတင်ထူထောင်စဉ်ကပါဝင်ခဲ့သူကျွမ်းကျင်ဝန်ထမ်းဟောင်းတယောက်ကတယ်လီနော့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာတယ်လီဖုန်းအင်တာနက်ဆက်သွယ်ရေးတိုးတက်ကောင်းမွန်ဖို့လှုပ်ပေးနိုင်ခဲ့တယ်လို့အများပြည်သူအတွက်ပရဟိတအလုပ်တွေလည်းတော်တော်များများလှုပ်ပေးခဲ့တယ်လို့ပြောပါတယ်
ဆိုတော့ကျွန်တော်တို့ဒီအစောပိုင်းပေါ့နော်2014လောက်မှာစပြီးတော့ဒီတယ်လီနော့ပြင်ဦးစီးပေါ့နော်နိုင်ငံခြားဆက်သွယ်ကုမ္ပဏီဝင်လာတဲ့အတွက်အရင်ဆုံးဟိုတိတိတသာပြောင်းလဲသွားတာကတော့လူတိုင်းဖုန်းကင်နေတော့ပေါ့နော်အရင်ကလည်းမျိုးလူနေစုမဟုတ်တော့ဘဲနဲ့ဟိုအလုံးဟိုတကယ်ဟိုအောက်ခြေအခြေခံလူငန်းသားကနေစပြီးပေါ့ဒီအကုန်လုံးဒီလိုမျိုး information access ရတော့နော်ဆက်ကကျတော့အဲ့ပေါ်မှာလိုက်ပြီးတော့ဆက်ညွှန်နေတဲ့ဒီစီးပွားရေးလုပ်ငန်းတွေပြီးလို့ရှိရင်အဲ့ပေါ်မှာလိုက်ပြီးတော့ရှိတဲ့ဒီဝန်ဆောင်မှုတွေပေါ့နော်အဲ့ဒါတွေအကုန်လုံးကလည်းဟိုအများကြီးဟိုဆောင်ရွက်လို့ရတဲ့ပုံနဲ့ကြတာပေါ့အဲ့တော့စီးပွားရေးလုပ်ငန်းဖြစ်တဲ့အတွက်သူတို့ကတော့အကြီးကတော့ဒီစီးပွားရေးအကျိုးများအောင်လို့လုပ်တာမှမင်းလေဟိုစီးပွားရေးလုပ်ငန်းတွေတူတူတွဲပြီးတော့ပါလာပြီး CSR activities ပေါ့နော်အဓိကတော့လူမှုအကျိုးပြုလုပ်ငန်းတွေမှာသူတို့ဟိုဝင်ပြီးတော့ကူညီပေးတဲ့အပိုင်းတွေရှိတယ်ဥပမာအဖြစ်အဆက်အသွယ်ပြနေတဲ့ကြီးရတယ်ပေါ့နော်အခက်အခဲရှိတဲ့ကြီးရတယ်မှာသူတို့ဒီစာကြည့်တဲ့ပုံစံလိုမျိုးဒီတခြားဟို partner တွေဆက်တခြား association တွေမှာပေါင်းပြီးတော့လက်တွဲလုပ်ပြတာတွေရှိတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီဟိုကလေးတငယ်တွေကိုကျွန်တော်တို့ volunteer တမောမျိုးနဲ့စာပြင်ပေးတဲ့အပိုင်းတွေရှိတယ်ပြီးကြလို့ရှိရင်ဒီတက်ကြီးရွယ်ဖို့တွေဆိုလို့ရှိရင်လည်းဟိုအဆက်အသွယ်ပြနေရတယ်ပြန်ပြီးဆက်သွယ်ရအောင်လို့ကျွန်တော်တို့ဒီလူမှုကျူးပြူလုပ်ငန်းတွေကျွန်တော်လုပ်ပေးရရှိပါတယ
်တယ်လီနော့ကုမ္ပဏီထွက်သွားတာဟာဈေးခွက်မှာမျက်မျှတတပိုင်ဆိုင်နိုင်သူတယောက်ရောသွားတာဖြစ်တယ်လို့မြန်မာနိုင်ငံမှာတယ်လီကောင်ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်နေတဲ့ Blue Ocean ကုမ္ပဏီအမှုဆောင်အရာရှိချုပ်ကိုထွန်းထွန်းနိုင်ကပြောပါတယ်
ပထမဆုံးဒီထွက်သွားတာကိုကြားတဲ့အတွက်ကကျွန်တော်တို့စိတ်မကောင်းဘူးပေါ့။ဘာလို့စိတ်မကောင်းလဲဆိုတော့ကျွန်တော်တို့ဒီမှာအဓိကတော့ဟို market player တယောက်ကဟို fair market player ပေါ့နော်။ဟို Telenor လိုမျိုးတမတမတ်ရှိတဲ့ market player တယောက်ကယော့သွားတယ်။အထူးသဖြင့်ကတော့ကျွန်တော်တို့ဒီအရင်တော့ဆိုလို့ရှိရင်ဒီအဲ MPT ကလည်းကျွန်တော်တို့ KDDI Sumitomo ကိုပါတယ်ဂျပန်ဘက်ကလည်းပါတဲ့အခါကျတော့ service တွေပိုတက်လာတယ် Telenor နဲ့market ထဲမှာဆိုရင်အပြိုင်ဆိုင်ပေါ့နော်နောက်တစ်ခါ Urudu ကလည်းသူ့ဟာနဲ့သူအပြိုင်ဆိုင်နေဒီ competitive market ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့အဲ့လိုမျိုးတရားနဲ့တရားနဲ့ဒီပြိုင်တာကိုပူကြိုက်တယ်ပေါ့ဆိုတော့အဲ့ဒီခါကျမှဈေးကြီးအပြိုင် short ကြတယ် service တွေအပြိုင်ကောင်းကြတယ်ပေါ့ဆိုတော့ Telenor ကကျွန်တော်တို့အနေနဲ့ပြောမယ်ဆိုရင် leading mobile operator တစ်ယောက်ဖြစ်ပါတယ်ဖြစ်တဲ့အခါကျတော့သူတို့အနေနဲ့ကတော့အကျိုးအမြတ်ကတော့ရှိမယ်လို့တော့ကျွန်တော်မျှော်မှန်းပါတယ်ဒါပေမဲ့အဓိကတော့ထွက်သွားတဲ့အကြောင်းကတော့ထုံးစံတိုင်းပေါ့နော်ပုံမှန်ပြီးမှဒီဆက်ပြီးတော့မလုံနိုင်တဲ့အကြောင်းပေါ့နော်ကျွန်တော်တို့ဒီအနာသိန်းကနောက်ပိုင်းပါဆိုတော့နောက်ပိုင်းအခက်အခဲရှိလို့တော့ကျွန်တော်မြင်ပါတယ်ခင်ဗ
ျတယ်လီနော့မြန်မာလုပ်ငန်းတွေကိုဝယ်ယူမဲ့ M1 Group ကတော့လက်ပနွန်အခြေစိုက်ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်စက်တပ်ပိုင်း Mindel ဆက်သွယ်ရေးလုပ်ငန်းအတွက်အလုပ်လုပ်ပေးနေတဲ့AIWT Green Towers ဆိုရဲ mobile phone tower တိုင်းလုပ်ငန်းကုမ္ပဏီမှာ share အများစုထည့်ဝင်ထားတဲ့လုပ်ငန်းကြီးလည်းဖြစ်တယ်လို့မြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK ကပြောပြီးတော့နာမည်ပြန်စရင်တွင်းထားပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့နောက်ပိုင်းမှာ Telenor ကုမ္ပဏီအပါအဝင်မြန်မာနိုင်ငံမှာ internet ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအကြီးအကျယ်ကန့်သတ်ခံခဲ့ရပါတယ်အခုတော့ Telenor ရဲ့လုပ်ငန်းတွေမြန်မာနိုင်ငံကနေထွက်သွားရမယ်ဆိုတဲ့အတွက်မြန်မာနိုင်ငံမှာလူအခွင့်အရေးကိုမချိုးဖောက်ပဲဘယ်ကုမ္ပဏီမှလုပ်ငန်းလည်ပတ်ဖို့မဖြစ်နိုင်ဘူးဆိုတာပြသနေတယ်လို့ American အခြေစိုက် Human Rights Watch လူအခွင့်အရေးအဖွဲ့ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ
် View American တဲ့ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျတို့ဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။ စလုံးပေါင်းက twitter.com/voabures ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကတောက်ကြံတဲ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ2440နဲ့51အပြင်လိုင်းလံမီတာ190ကပါထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနာရီဝက်မှာတော့ပထမဆုံးဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာပါ။ကျမရဲ့ခန္ဓာထဲမှာတော့
အတန်းနဲ့များအိမ်မှာပဲနေတဲ့အိမ်ပြင်ထွက်မယ်ဆိုရင်လည်းအကာအကွယ်ပေါ့အထူးဖြင့် mask ကိုတော့ဒါမဖြစ်မနေတက်တင်တယ်လက်ကို second 20ကြောင်းဆေးကြပြန်စီဖို့လိုတယ်ချားလူတွေခက်ခော့ကောင်နေဖို့လို
မြန်မာနိုင်ငံမှာ covid-19 တက်တရာလှိုင်းစပြီးတော့ပြင်းထန်လာနေတာကိုဘယ်လိုကာကွယ်သင့်လဲဆိုတာကိုကြားကြမှာပါဒါအပြင်တိုင်းရင်းသားဒေသတွေကနေပေးပို့နေတဲ့နောက်ဆုံးရသတင်းတွေကိုလည်းတင်ပြပေးနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်စစ်အာဏာသိမ်းမှုကြောင့်နေဆက်ရာဇဝတ်ဂိုင်းတွေကြီးထွားလာနေတဲ့အကြောင်းဥအောင်ခင်နဲ့ကိုညံဝင်းအောင်တို့ကတင်ပြထားပါတယ်နားဆင်ကြပါရှင
်ဆရာဒါတိမ်မှုကြောင့်တန်းပြီးပျက်စီးသွားတဲ့ဒဏ်ကိုလူတိုင်းခံစားနေရပါတယ်အနာသိမ်းအုပ်စုရဲ့ဆွေမျိုးသားချင်းတွေလည်းကြီးလန့်စားစားဖြစ်နေကြပါတယ်ဒါပေမဲ့ရာဇဝတ်ဂိုင်းတွေကတော့လုံးလုံးကိုင်းလို့ကောင်းလာပုံရပါလေ။အနာသိန်းတက်ကရာဇဝတ်ဂိုင်းတွေကိုအခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်နေပါလေ။တရုတ်နယ်စပ်ရာဇဝတ်ဂိုင်းနယ်ခြားဆောင်တက်နဲ့ပြည်သူစစ်တွေရောထေးရှက်တင်ဖြစ်လာတဲ့အချိန်အခါဖြစ်ပါလေ။ပုံမှန်စစ်ပွဲရဲ့လက်ပတ်ဖို့ခက်ခဲနေချိန်မှာမောင်ခိုစစ်ပွဲရဲ့ရှင်တန်တဲ့နေဆက်ဒေသမှာရာဇဝတ်ဂိုင်းတွေအားကောင်းလာပါလေ။ NLD အစိုးရစုံစမ်းစစ်ဆေးခဲ့တဲ့ကင်းပြည်နယ်ကရွှေကုတ်ကိုနေဆက်မြို့ဟာစစ်အာဏာသိမ်းချိန်ကစပြီးထူးထူးထောင်ထောင်ဖြစ်လာတယ်လို့ဧပြီလ21ရက်နေ့ထုတ် US Institute of Peace ရဲ့စာရမှာဖော်ပြပါတယ်။လောင်ကစားဝိုင်းငွေကြေးခဝါချလုပ်ငန်းနဲ့ရာဇဝတ်မှုမျိုးစုံလုပ်ဖို့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မှာ2019လောက်ကတည်းကအုံမြင့်ချခဲ့တာလို့ဆိုပါတယ်ဟောင်ကောင်အခြေစိုက်ရထိုက်ကုမ္ပဏီကနေဆက်မြို့တည်ဆောက်တာဖြစ်ပါတယ်။အကျိုးဆက်တစ်ခုကတော့မြဝတီမြို့မှာလေကစီနိုလောင်းကစားဝိုင်းတွေခေတ်ဆလာတာပါပဲ
။မြဝတီမြို့မြောက်ဖက်ကီလို20กว่าဝေးတဲ့တောင်ရင်းမြင့်မြမဘက်အချမ်းမှာလောင်းကစားမြို့တော်တည်ဆောက်နေတာပါ။ကရင်နယ်ကြားစောက်တက် BGF က20ရာခိုင်နှုန်းတရုတ်ဘက်က80ရာခိုင်နှုန်းအကျိုးအမြတ်ရယူမဲ့စီးပွားရေးလုပ်ငန်းဖြစ်ပါတယ်။ကရင် BGF အကူအညီနဲ့ဝင်ရောက်လာတဲ့တရုတ်တွေမြဝတီမှာများပြားလာပါတယ်။ရွှေကုတ်ကိုစီမံချက်ကိုစုံစမ်းစစ်ဆေးဖို့လွန်ခဲ့တဲ့နှစ်ဇွန်လမှာ NLD အစိုးရကဆုံးဖြတ်ပါတယ်။ကရင် BGF ဟာတပ်မတော်ရဲ့ဩဇာအရှိန်အဝါနဲ့လောင်ကစားမြို့တော်တည်ဆောက်နေတာထင်ရှားပါတယ်။တရုတ်မြို့စ်ကိုစာရှိကန်းဆက်မှုဇုံလို့ခေါ်ပါတယ်။2012မှာထောင်ကထွက်လာတဲ့တရုတ်လူဆိုးကန်းဝင်ဝမ်ကော့ကွိုင်နဲ့ KNU အကြီးအကဲတချို့ဖက်ဆက်လုပ်ထားတဲ့စီမံကိန်းဖြစ်ပါတယ
်။ဆီအာနာသိမ့်ပြီးနောက်တစ်နေ့မှာဝန်ကော့ကွာဟာမြန်မာဟောင်မင်းစရောပွဲဝက်ဘ်ဆိုက်ကိုဖူးချမ်းပြည်နယ်မှာမှတ်ပုံတင်လိုက်ပါတယ်။ကိုကနယ်ကြားဆောင်တပ်ကတည်ထောင်ထားတဲ့ဘိုင်ရှန်းကုမ္ပဏီနယ်လဲအဆက်အသွယ်ရှိကြောင်းဖော်ပြပါတယ်။ကိုကကနေမြန်မာစစ်ပွဲရေးအချက်အချာတွေကိုဝင်ရောက်မဲ့အစီအစဉ်ဖြစ်ပါတယ်။ဝမ်ကော့ကွိုင်ကိုတရုတ်မျိုးချစ်တဦးအနေနဲ့ဖော်ပြပြီးမြန်မာပြည်ကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့ဆိုပါတယ်စစ်တပ်ကပြစ်ခတ်လို့ထွက်ပြေးရတဲ့ဒုက္ခတွေတွေထိုင်းမြန်မာနယ်စပ်ကိုကျော်ဖြတ်ဖို့အကဲခဲရှိပေမဲ့လောင်းကစားလုပ်တဲ့တရုတ်တွေကတော့ဝင်ထွက်သွားလာနိုင်ကြပါတယ
်လွန်ခဲ့တဲ့9နှစ်အတွင်းမှာနေကြားဖြတ်ကျော်ရာဇဝတ်မှုတွေကိုတရုတ်အစိုးရကအကြီးအကျယ်နှိမ်နှင်းပါတယ်အဖမ်းစီးတွေမကြာခဏလုပ်ပေမဲ့ဝမ်ကော့ကွိုင်ကတော့လူငင်းချမ်းသာခွင့်ရနေပါတယ်။တရုတ်ပြည်မှာဝမ်ကော့ကွိုင်ဟာဂုံတူးပွဲတူချီးမြှင့်ခံရပြီးအရေးပါအရာရောက်နေပုံရပါတယ်။တရုတ်အစိုးရလက်အောက်ခံဩဇာရှိ NGO နဲ့ရာဇဝတ်ဂိုင်းကောင်းဆောင်ပတ်သက်နေတာဟာစိတ်ဝင်စားဖို့ကောင်းပါတယ်။ဝမ်ကော့ကွိုင်ဟာမလေးရှားမှာဖမ်းမနှံထုတ်ခံထားရတဲ့ဝရမ်းပြစ်ဖြစ်ပါတယ်။ရွှေကုတ်ကူမြို့သစ်ဟာ တရုတ်အစိုးရရဲ့ပိုလမ်းမမှာအကျုံးဝင်တယ်လို့ပြောဆိုတာမျိုးလည်းရှိပါတယ်။ဒါပေမဲ့မြို့သစ်တိဆောက်နေသူတွေဟာဟောင်ကောင်နဲ့မကာအိုအခြေစိုက်တရုတ်တွေဖြစ်ကြလို့တရုတ်အစိုးရနဲ့ရောတရုတ်ပြည်မာကြီးနဲ့ရောပတ်သက်စရာအကြောင်းမရှိဘူးလို့တရုတ်သူတွေသည်ယွန်ဆန်းက Frontier မြန်မာစာဆောင်မှာမနစ်ကရှင်းပြပူပါတယ
်။ရဇဝတ်ခိုင်ဟာတရားဥပဒေမရှိတဲ့နေရာမှာခြေကုပ်ယူကြတာမို့မြန်မာနယ်စပ်ဟာလူစိုးကိန်းတွေရဲ့စကြက်ဖြစ်လာပါတယ်။စစ်အစိုးရကိုလက်နက်ကင်အဖွဲ့ကမကြောက်ပါဘူး။ဇွန်လအစောပိုင်းကတာချီလိမ့်မှာမွေးရစင်းနဲ့ပစ္စည်းကျပ်တမ်းပေါင်း 14,000 ကျော်ပိုဖမ်းဆီးရပြီပါတယ်။ကွယ်လွန်သူဗိမ့်ဘီရင်ခွန်စာကြီးစိုးခဲ့တဲ့ဟိုမိတ်တပ်ဖွဲ့ဝင်ဟောင်း2ဦးကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်။ဒါပေမဲ့ဖမ်းဆီးတဲ့ရဲစခန်းကိုလက်နက်ကင်တစုကလာရောက်ပစ်ခတ်လို့ရဲတပ်ကြကြီးတဦးသေဆုံးကြောင်းဇွန်လ10ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်စစ်ကောင်စီရဲတပ်ဖွဲ့ဟာကရုံးပေါ်ထွက်ကွက်ပြီးအမျက်ထုတ်တာလို့လူစိုးကိုင်းကယူဆတဲ့အတွက်ခရိုင်ရဲတပ်ဖွဲ့မူယုံကိုပြစ်ခတ်တိုက်ခိုက်တာဖြစ်ပုံရပါတယ်စစ်ကောင်စီစန့်ကျင်ရေးလုပ်နေတဲ့တာချီလက်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ရဲတပ်ဖွဲ့ယုံကိုပြစ်ခတ်တဲ့ကိစ္စနဲ့လုံးဝပတ်သက်ခြင်းမရှိကြောင်းဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်လက်နက်ကင်အဖွဲ့ပေါင်းစုံကိုရင်ဆိုင်နေရတဲ့စစ်ကောင်စီတပ်ဟာလက်တင်မပေါ်တဲ့ပြစ်ခတ်မှုမျိုးကိုမကြာခဏလုပ်တတ်တာကိုလည်းဒေသခံတွေကသတိထားမိကြပါတယ်ခင်ဗျာ
။ဦးအောင်ခင်မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာပါ။အခုတော့အပတ်စဉ်ကိုဝင်းမင်းတင်ဆက်ပေးနေတဲ့ချမ်းမာရေးကဏ္ဍကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာအခု COVID-19 တက်တရာလှိုင်းစပြီးတော့ပြင်းထန်လာချိန်မှာပိုအဓိကထားပြီးတော့ကာကွယ်ဖို့လိုအပ်တာတွေနဲ့ကုသရေးဆိုင်ရာတွေမှာအားလုံးဝိုင်းပြီးတော့ပူးပေါင်းလှုပ်ဆောင်သင့်ပြီလို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းလိုက်ပါတယ်။အဓိကထားပြီးကာကွယ်ရမှာတွေကဘာတွေပါလဲ။ကုသရေးအတွက်အရေးတကြီးပြင်ဆင်ရမှာတွေကရောဘာတွေပါလဲ။ဒီကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရလည်းဖြစ် American CDC ကုသရေးကကာကွယ်ထိန်းချုပ်ရေးဌာနလေ့လာတင်ကြားခဲ့သူလည်းဖြစ်တဲ့ကုသရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းလိုင်စိုးကိုကိုဝင်းမင်းကမေးမြန်းထားပါတယ်နားဆင်ပ
ါ Okay ဒေါက်တာတန်းလိုင်စိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်19လှိုင်းကတရိပ်ရိပ်နေပေါ့နော်နေ့စဉ်ထောက်ခံအနေနဲ့ချီဆက်ပြီးတော့တက်လာနေတာကြောင့်အခုလိုအချိန်မှာအကောင်းဆုံးကာကွယ်နိုင်ဖို့နဲ့ကုသနိုင်ဖို့ဆွေးနွေးမှာမို့အဓိကကာကွယ်ရေးအတွက်ဘာစပြောခြင်းလဲဆရာကြီး
အဓိကတော့ဒီကာကွယ်ရေးနည်းလမ်းထဲမှာအဓိကကြာဆုံးနည်းလမ်းတော့မိမိအိမ်မှာနေထိုင်နေအကောင်းဆုံးပဲဒါမဲ့မဖြစ်မနေထွက်ရတဲ့လူတွေရှိပဲပေါ့နော်ဒီမဖြစ်မနေအလုပ်လုပ်တဲ့လူတော့ပေါ့နော်ဟိုအလေပတ်သွားတာမျိုးဟိုအကြောင်းမရှိပဲနဲ့ဟိုဖိစားမရှိပဲထွက်တာမျိုးဒါမျိုးကိုတော့ကျွန်တော်ကရှောင်ရမယ်အထူးသဖြင့်ဒီအသက်အရွယ်60အထက်ကြီးရင်းတဲ့လူတွေတွေးတိုးနှလုံးစီးတူပေါ့နော်ဒီနာတာရှည်ရောအခန့်တစ်ခုရှိတဲ့လူတွေကဒါတက်နိုင်သမျှအိမ်မှာပဲနေတဲ့အဲ့တော့အိမ်ပြင်ထွက်မယ်ဆိုရင်လည်းအကာအကွယ်ပေါ့အထူးဖြင့် mask ကိုတော့ဒါမဖြစ်မနေတက်တင်တယ်ပြီးရခါကျတော့ဒီအများဆုံးပစ္စည်းမကင်တွယ်မီနဲ့ကင်တွယ်ပြီးတိုင်းလက်ကို second 20ကျောင်းဆေးကြပြန်စီဖို့လိုတယ်ခြားလူတွေခက်ခော်ခါနေဖို့လိုချိန်တန်လို့အိမ်ပြန်ဝင်နိုင်လဲဒီ mask ကို split ကြဆွန့်ပြစ်ဖို့လိုတယ်လက်ကိုဆေးကြဆေးဖို့လိုတယ် stay at home လို့ယောဂကုသမှုများတဲ့မျိုးတွေမှာဆိုရင်ပြန်လာတဲ့အဝတ်ကိုတော့မှမိနစ်30လောက်ဆက်ပြန်နေရည်နဲ့စိန်ပြီးတော့မှလာရှော့ဖို့တင်တယ်ကိုကလည်းကိုလည်းတန်ဆင်တင်တယ်အိမ်မှာရှိရတဲ့အသက်အရွယ်ကြီးရင်းတဲ့လူတွေနဲ့အနည်းကမျက်နှာချင်းနဲ့စားတော့ချင်တာတွေမပြုလုပ်တင်ဘူးအဲ့တော့တက်နိုင်တယ်များအိမ်ထဲမှာဆိုရင်ဆေးဖြစ်တယ်အပြင်သွားတဲ့လူကကာကွယ်လာမယ်အဓိကတော့ကိုယ့်အိမ်ထဲကိုပိုးပြန်တည်လာမယ်လူမဖြစ်ဖို့လိုတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုဒီဗီဇာပြောင်းမျိုးကွဲတည်းရဲ့ဒီပြင်းထန်တဲ့အနေအထားကိုရောနောက်ဆုံးဘယ်လိုတွေ့ရှိထားသလဲဆရာကြီး
ဒီကတော့ဒီမျိုးပြောင်းတဲ့ဟာလည်းပို့ပြီးတော့နည်းနည်းဒီထားမယ်ဟာတော့တော်တော်ကြီးကိုမြန်တယ်ပေါ့နော်အဲတချို့စာဆောင်တွေမှာတော့ရေးလာပြီဒီမိနစ်ပိုင်းလေးလောက်ပေါ့နော်ဒီ duration ကတော့အရင်တော့15မိနစ်ထိတွေ့တော့မှ contact ဖြစ်တယ်ဆိုပြီးတော့ဒါပထမပိုင်းကကြီးညာခဲ့တဲ့ပုံရှိတယ်ပေါ့နော်အခုကမိနစ်ပိုင်းတော့မဟုတ်တော့ second ပိုင်းလေးတွေပေါ့နော်အဲ့လိုလေးထိတွေ့ရနေနေပိုးရှိတဲ့လူတယောက်နဲ့ဒီအကာအကွယ်မပါဘဲနဲ့ second ပိုင်းလေးထိတွေ့ရနေနေပဲကူးဆက်နိုင်တဲ့အနေအထားဆိုလေတော်တော်ကြီးကိုမြန်ဆန်တဲ့ပုံရှိတာပေါ့နော်ပို့ပြီးတော့ဝင်နိုင်တဲ့သဘောရှိ။ကျောင်းလို့ကျွန်တော်တို့ကသူပြင်လေဝင်လေထွက်မကောင်းတဲ့အခန်းတွေပေါ့နော်။ကျွန်တော်တို့က cross ventilation လို့ခေါ်တာပေါ့။လေဝင်လေထက်တော့ကောင်းတယ်လို့ထင်ရတယ်။ drain box တွေက ဖွင့်နိုင်တယ်ဒါပေမဲ့တစ်ဖက်တည်းဖွင့်တယ်ပေါ့နော်နောက်တစ်ဖက်ကပိတ်ထားတယ်အဲ့လိုမျိုးဆိုတော့ဒီလေကဒီထဲကိုဖြတ်သွားလို့မရဘူးပေါ့အဲ့တော့အဲ့လိုဟာကတော့ဒီနှစ်ဖက်လုံးဖွင့်ထားဖို့တော့အထူးဖြင့်မျက်နှာချင်းဆိုင်ပြတင်းကားတွေဖွင့်ထားရင်ဒီထဲမှာခုနပြောတဲ့ cross ventilation ဆိုတဲ့လေဝင်တွေထွက်သွားကောင်းသွားမယ်အဲ့လိုမျိုးမကောင်းတဲ့အခန်းတွေထဲမှာဆိုတော့ပို့ပြီးတော့ကုဆက်လဲပေါ့နော်နောက်ပြီးတော့အဲ့ဒီခန်းထဲဝင်တဲ့ကြာတဲ့အချိန်ရင်ပြီးတဲ့ခါကျရင်အကာအွယ်ပေါ့အထူးဖြင့် mask ကိုတကယ်စနစ်ကျတက်ဆင်ထားရဲ့လားပြီးတော့တခြားလူတွေနဲ့နင်းနေတဲ့ကဖြစ်သွားလာအဲ့ထဲမှာလူစုစုစုစုဆိုပို့ပြီးတော့ဖြစ်တာပေါ့နော်နောက်တစ်ခုကတော့တော့လက္ခဏာမပြရလေပေါ့နော်လူကောင်းအတိုင်းပေါ့ဒါပေမဲ့သူကပိုးတဲဆောင်တဲ့လူဖြစ်သွားတယ်သူနဲ့ဆက်ဆက်တဲ့လူတွေကြားထဲမှာယောဂလက္ခဏာပေါ်လာ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကုသမှုနဲ့ပတ်သက်လို့ရောဘလို့အနေထားဆက်ရှိနေလဲဆရာ
ကုသရေးတိုင်းရလဲလားကျွန်တော်အစပိုင်းကတော့တော်တော်ယူတည်ထားပေါ့တကယ်ကိုပရိုဖက်ဆာကြီးတွေကိုယ်တိုင်ဟောကိုကြည့်ပြီးတော့မှကုရတာပေါ့နော်အဲ့တော့တိုင်ရေးတဲ့ဟောစီတယ်ဝေဘာကြီးကိုဖောင်ကြီးကိုတောင်းကြလာပေါ့နော်ဒီလိုနေရာမျိုးတွေမှာတကယ်ညောင်နိုင်ငံမှာထိတ်တန်းဆိုရယ်တမားတော်ကြီးကိုယ်တိုင်မှာအကျက်မဲ့ပြုခဲ့တာပေါ့ဒါမဲ့လည်းအခုကဒီတမားတော်ကြီးရဲ့ကောင်းမှုနဲ့ပဲကျွန်တော်က clinical management guideline ဆိုပြီးဖတ်တာပေါ့နော်ဒါပြီးခဲ့တဲ့ရက်ကလည်းဘာရှင်း7အထိတော့ update လုပ်ထားတယ်ပေါ့ဆက်ရက်အဲ့ဒီခါကျတော့ဒီတမားတော်ကြီးဖြစ်မှာမဟုတ်တော့ပေါ့နော်တစ်ထောက်ဆရာဝန်တယောက်ဒါမှမဟုတ်သူ့ရဲ့ကြီးကြပ်မှုကဒီအတိုင်းပင်ခံဆရာဝန်ပေါ့နော်ဒီဟာနဲ့ကျွန်တော်ကလှမ်းပြီးချိတ်ဆက်ပြီးတော့ဒီဆရာဝန်တူအနေနဲ့clinical management guideline ရှိရကြအောင်လို့ကောင်းကောင်းကုနိုင်တဲ့အနေစားပါတော့။ဒါကတော့ကျွန်တော်တို့ဒုတိယလိုင်းရဲ့မတ်တာချက်တစ်ခုလို့ပြောအောင်။အဲ့လားလေးကအခုစိတ်ုံတော်တော်များများပြန်ပြီးအဆင်ပြေနေတဲ့သဘောရှိတယ်။
ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာကုသမှုတွေစိန်ခေါ်ချက်တွေရောဘယ်လိုဆက်ရှိနေသလဲဆရာ
။စိန်ခေါ်ချက်ကတော့ HR ပေါ့။ဒါပေမဲ့တော်တော်များများလေးတော့ဆရာဝန်တွေပြန်ပြီးတော့ပေါ့နော်။အထူးသဖြင့်ဒီ 100% အပြည့်အဝများခဲ့ရင်တော့မှရှိတဲ့အင်အားနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။အဲ့တော့အချောင်းမျိုးမျိုးကြောင့်သဘောထားချင်းမတိုက်ဆိုင်တဲ့ဒီကူမောင်မားရဲ့အနေနဲ့ဒီ COVIDတက်ချေရင်မှာဒူဝါပေါင်းမယ်ဆိုတော့ဝန်ကြီးဌာနအနေနဲ့အားဖြင့်တက်နိုင်တဲ့များဆောင်ရွက်ပေးနေတဲ့အကြောင်းအရာကျွန်တော်ပြောင်းလဲဝင်ကြီးနဲ့အရင်ကပြောပါမယ်ဒီကုတရဲ့အပိုင်းမှာလည်းဒါ referral ပေါ့အဓိက transport ပေါ့ဒါပို့ဆောင်တဲ့အပိုင်းဒီအပိုင်းနေမှာပေါ့နော်သိပညာရှင်မှမဟုတ်ဘူးပေါ့နော်မိမိကစပြီးတော့ခုနတူတယောက်ချင်းနေနဲ့လုပ်နိုင်တာလည်းရှိရဲအဲ့လိုလေစေတနာဝန်ထမ်းအနေနဲ့လုပ်ပေးနိုင်တာလည်းရှိရဲနောက်တစ်ခုကပုဂ္ဂလိကဆေးရုံဆိုတဲ့ပုဂ္ဂလိကဆေးရုံမြန်မာနိုင်ငံချက်ချင်းဒီမြန်မာနိုင်ငံကျမ်းမာရေးမှူးအတင်းပေါ့နော်ဒီလိုမျိုးအခွင့်အရေးနေတယ်ပါနိုင်တဲ့လောက်ကနေဆိုတော့ကိုတက်ရတက်ရပေါ့နော်လုပ်ငန်းလေးပြီးရောက်အောင်မြင်သွားမယ်ပေါ့နော်ဒီကိုဗစ်ကိုအားလုံးအတူတိုက်ဖြတ်ကြလို့ပေါ့နော်ပူးပေါင်းဆောင်ရွက်ရမယ့်အချိန်ကာလဖြစ်ပါတယ
်ဟုတ်ကဲ့ဆရာနောက်ဒီကုသမှုအတွက်လိုအပ်တဲ့ဆေးပစ္စည်းကိရိယာတွေအပိုင်းရော
အဓိကရည်ကြီးရတော့အောက်ဆီဂျင်ပေါ့နော်ဒီအခါကျတော့အဓိက PPE ပေါ့ဒီဝန်ထမ်းတွေအတွက်ကာကွယ်ရေးလုံလုံရတဲ့အရေးကြီးရပေါ့နော်အဲနောက်တစ်ခုကဒီလိုအပ်တဲ့ဆေးဝါးတွေပေါ့နော်ကျွန်တော်တို့ဒက်စာတုံးနေတာတို့ရန်ဒစီဗာတုံးတာတို့ကွန်ပလီဆန့်ပလတ်စမာတုံးတာပေါ့နော်ဒါတွေကလည်းဒီ clinical management guideline ထဲမှာပါတဲ့ဆေးဝါးတွေပေါ့နော်အဲ့ဆေးဝါးတွေကကျွန်တော်တို့လက်ထဲမှာလက်ရှိမှာလုံလောက်ရှိတယ်ပေါ့ဒါမဲ့လည်းတစ်ခါကလူနာ case လို့အများကြီးလာရင်တော့လည်းဒါလိုအပ်ချက်ပြောလို့မရအောင်ဒါမဲ့လက်ရှိအနေထားကတော့ကျွန်တော်ရန်ကုန်မှာဆိုရင်စုပေါင်းဒီမှာကရင် COVID လူနာပေါ့နော်ကရင်ပေါင်းစင်တာတွေတစ်ခုပြီးတစ်ခုတိုးချက်ပြီးဖွင့်လာတဲ့အချိန်မှာလည်းဆက်ကလူနာများလာတဲ့အနေအထားမှာဒီဆက်ကဘလို့တိုးချက်သွားမလဲပေါ့နော်အတောင်းလုံးတော့ပြင်ဆင်ထားမှာပေါ့နော်ဒါဆိုနေရာနဲ့တနေရာတော့မတူဘောနော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ COVID လိုင်းတရရဲ့တက်လာတဲ့အချိန်မှာပေါ့နော်ကာကွယ်နဲ့ကုသမှုနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကအ
ဓိကတော့ကုသမှုအပိုင်းကတော့ပေါ့နော်ကိုဗစ်ကဟိုသိကြတဲ့ဒီဗိုင်းရပ်စ်ကိုတေးသေးလေးဆေးပေါ့နော်ဒါကတော့ကျွန်တော်အခုထိမပေါ်ပေါက်သေးဘူးပေါ့ခုနအောက်ဆီဂျင်ကြိုင်အောက်ဆီဂျင်ပေးပြီးတော့ဒီခန္ဓာကိုယ်ကနေဒီဗိုင်းရပ်စ်ကိုတုံ့ပြန်နိုင်တဲ့အနေနဲ့ဒါအထိလုံရမ်းမှုတွေကျော့ကျသွားပြီးတော့ဒီကိုဗစ်ရဲ့ဟာကိုခန္ဓာကိုယ်ကပြန်နိုင်သွားတဲ့အနေထားလေးကျွန်တော်ဒီကနေစံပိုးကူညီပြီးတော့ခန္ဓာကိုယ်ကိုထောက်ပံ့ပြီးကူညီပြီးတော့ဆောင်ရွက်ပေးရတဲ့အပိုင်းပေါ့နော်အဲ့ဒီခါကျတော့အကောင်းဆုံးကတော့ဒီဗိုင်းရပ်စ်ကမဝင်တာအကောင်းဆုံးပဲပေါ့နော်အဲ့တော့ခုနကကုသတဲ့အဆင့်မျိုးကတော့ကာကွယ်တဲ့အဆင့်မှာအကောင်းဆုံးလုပ်ထားဖို့လိုရဲ့ဆရာလူတွေကကာကွယ်ကြမယ်ဆိုရင်ဒီသေးုံဝင်တဲ့ပမာဏနဲ့လဲတော့ကျွန်တော်ကကုသတဲ့အပိုင်းမှာလည်းအားလုံးကောင်းမယ်လို့အားမဆန်လို့မရအောင်အဲ့လိုအနေအထားမျိုးမှာမရောက်တာတော့အကောင်းဆုံးပဲပေါ့နော်အဲ့တော့ကာကွယ်တဲ့အပိုင်းကိုအလေးထားပြီးဆောင်ရွက်ရင်ကုသတဲ့ပမာဏနဲ့ကြောက်ကြသွားမယ်တစ်ဆက်ဆက်သေးုံနေပေါ်ဈေးမကြီးစနစ်ပေါ်ဈေးမကြီးဝင်တန်းပေါ်ပေါ့နော်ခုနဆက်ဆက်ဆက်တက်နေတဲ့ဒီအားလုံးပေါ့ဒီကြရဲ့ဒီဝင်နေကြော့သွားတယ်အဲ့တော့ကာကွယ်တဲ့အပိုင်းဥစားပေးပါကုသရေးအပိုင်းရလေဒါချင်းချင်းလေးအပိုင်းရတဲ့အတိုင်းလုပ်မယ်နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆက
် COVID-19 တက်ပြက်လိုင်းပြင်းထန်လာနေတာကြောင့်ယောဂါမကူးဆက်အောင်ဘာတွေလုပ်တင်လဲဆိုတော့ကိုဝင်းမင်းကတင်ပြပေးခဲ့တာပါအခုတော့အပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါ BNI အဖွဲ့သားတွေကစူးစီးတင်ဆက်ပေးထားတာပါ
Thank you.
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဗာဝိုင်းလွန်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ငင်းငင်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSDI ရဲ့အဖွဲ့ခေါင်းဆောင်အဖြစ်မွန်ပြည်သစ်ပါတီ NMSP2 ဥက္ကဋ္ဌနိုင်အောင်မင်းကိုတာဝန်ပေးအပ်လိုက်ပါတယ် KNU ကရဲ့အမျိုးသားအစည်းအရုံးထိန်းချုပ်နယ်မြေတက်မဟာငါးနယ်မြေတိုက်ပွဲမှာစစ်ကောင်စီဘက်ကလည်းထိခိုက်ကြဆုံမှုများတယ်ဆိုတာနဲ့မြို့ပြဒေသအထိတိုက်ပွဲတွေဖြစ်ပွားလာနိုင်တာမို့လုံးချုံရေးတတိရှိဖို့ KIO ကတိုက်တွန်းထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရာကြီးအဖွဲ့ခေါင်းဆောင်အဖြစ်မွန်ပြည်သက်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုဇွန်လ9ရက်နေ့မှာဆက်လက်တာဝန်ပေးအပ်လိုက်တယ်လို့အပြည့်ရစေဖွဲ့ NCAS EAO ကထုတ်ပြန်ထားပါတယ်။ဗိုလ်ချုပ်ကြီးရစက PPST ရာကြီးအဖွဲ့ခေါင်းဆောင်ကအနားယူလိုတာကို2021ဇွန်လက PPST အဖွဲ့ဝင်တွေစီစာပို့အကြောင်းကြားခဲ့တဲ့အတွက်၎င်းနေရာကိုအခုကျင်းပလျက်ရှိတဲ့ PPST အစည်းအဝေးမှာအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ် PPST ရဲ့စဒုထအကြိမ်မြောက် NCAS EAO တို့ရဲ့ထိပ်သီးအစည်းအဝေးဒုတိယပိုင်းပြည်မြောက်တဲ့အထိယာယီဦးဆောင်သွားဖို့မွန်ပြည်သက်ပါတီကဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုယာယီအဖွဲ့ခေါင်းဆောင်အဖြစ်တာဝန်ပေးအပ်ခဲ့တာဖြစ်ပါတယ် PPST ကိုတနိုင်ငံလုံးပြစ်ခတ်ရစေသဘောတူစာချုပ် NCA ထိုးထားတဲ့လက်နက်ကိုင်အဖွဲ့တို့နဲ့ဖွဲ့စည်းခဲ့ပါတယ်
KNU ကရင်မြူရာစီယုံထိန်းချုပ်နယ်မြေတပ်မဟာငါးဖာပွန်ခရိုင်မှာပြီးခဲ့တဲ့ဇွန်လမှာတိုက်ပွဲဖြစ်ပွားတဲ့အချိန်ပိုများပြီးစစ်ကောင်စီဘက်ကလည်း150ကျော်ကြဆုံးပြီးတော့တရားကျော်ထိခိုက်ဒဏ်ရာရရှိသွားတယ်လို့ KNU တပ်မဟာငါးပြောခွင့်ရဒုတိယပူမိုးကြီးစောကလေးတို့ကပြောပါရယ်။ဒါပြင် KNU ထိန်းချုပ်နယ်မြေတပ်မဟာငါးပြင်တပ်မဟာတင်းနဲ့တပ်မဟာသုံးတွေမှာလည်းစစ်ကောင်စီတပ်ပါဝင်နေကြဆောက်တပ် BGF တပ်ဖွဲ့ဝင်တွေကအင်အားဖြည့်တင်းထားပြီးလှုပ်ရှားမှုတွေဆက်လက်ရှိနေဆဲပဲဖြစ်တယ်လို့ KNU ဘက်ကပြောပါတယ်။တပ်မငါးနိုင်မြေမှာအဲ့လိုစိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့ကြက်စုံတဲ့အခြေအနေတွေကတော့စစ်ကောင်စီဘက်ကထုတ်ပြန်ထားတာတော့မသိရသေးပါဘူး။
ရှမ်းပြည်နယ်မှာတလအတွင်းကိုဗစ်ရောဂါကူးစက်ခံရသူ2000နီးပါးတိုးလာနေပြီးကိုဗစ်ကြောင့်သေဆုံးသူ100ကျော်ရှိလာပြီးဖြစ်ပါတယ်။ဇွန်လ3ပိုင်းကစပြီးကနေ့အထိရှမ်းပြည်မြောက်ပိုင်းလောက်ကိုင်းမှာကူးစက်ခံရသူ1100ကျော်သေဆုံးသူ2ဦး၊လာရှိုးမှာကူးစက်ခံရသူ600ကျော်သေဆုံးသူ30ကျော်ရှိပြီးနှမ်ခမ်းမြို့မှာနှစ်ပတ်အတွင်းကူးစက်သူ140ကျော်သေဆုံးသူစုစုပေါင်း9ဦး၊ရှမ်းပြည်အရှေ့ပိုင်းတချီလိတ်မှာကူးစက်သူ100ကျော်ရှိလာပြီးဖြစ်ပါတယ်။အခုလိုကူးစက်မှုနှုန်းများဆန်လာတာဟာမြို့နယ်တိုင်းမှာစောင့်ကြပ်စစ်ဆေးပေးမဲ့စီတနဝန်ထမ်းတွေ၊ကျန်းမာရေးဝန်ထမ်းတွေနေပါနေသလိုဈေးရုံဈေးခန်းတွေမှာလည်းကျန်းမာရေးဝန်ထမ်းတွေ CDM လုပ်နေတာကတကြောင်နဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကာကွယ်ကုသရေးဆိုင်ရာအစိုးရဝန်ထမ်းတွေကကာကွယ်ကုသရေးအတွက်ထက်ထဲဝင်ဝင်လှုပ်ဆောင်မှုမရှိတာကြောင့်ဖြစ်တယ်လို့လူမှုကူညီရေးအဖွဲ့ဝင်တွေကပြောပါတယ်
ရခိုင်ပြည်နယ်မြို့နယ်တချို့ကစာရင်းကျောင်းတွေမှာဆရာဆရာမတွေပါဝင်ကျောင်းသားကျောင်းသူ18ဦးမှာကိုဗစ် -19 ရောဂါကူးစက်ခံထားရတဲ့အတွက်သင်ကြားမှုတွေကိုနှစ်ပတ်ကြာယာယီရပ်နားထားရပါတယ်။အခုကူးစက်ခံထားရတဲ့ကျောင်းတွေကတော့စစ်တွေပောက်တော်မောင်တော်ကြောက်ဖြူနဲ့တန်တွဲမြို့ကစာရင်းကျောင်းတွေဖြစ်တယ်လို့ပြည်နယ်ပညာရေးမှူးရုံးကသိရပါတယ်။ရခိုင်ပြည်နယ်မှာစူရိုင်းလ9ရက်နေ့ထိကိုဗစ်ပိုးတွေ့လူနာစုစုပေါင်း900ကျော်နဲ့သေဆုံးသူ4ဦးရှိနေပြီဖြစ်တယ်လို့ပြည်နယ်ကျန်းမာရေးဌာနစီးရင်ရသိရပါတယ်။
ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေလိုက်စာမှာဇူလိုင်လ6ရက်နေ့အင်ကာနေ့တရက်တည်းမှာပဲ COVID-19 အတည်ပြုလူနာ4ဦးထပ်တိုးပြီးအခုဇူလိုင်လပထမပတ်အထိလိုက်စာမြို့မှာအတည်ပြုလူနာအယောက်20ရှိသွားပြီဖြစ်ကြောင်း KIO ရဲ့ COVID-19 ကာကွယ်တားဆီးနေနည်းရေးကော်မတီအတွင်းရေးမှူးပုံမှုကြီးလက်ဖိုင်ဟင်းဝမ်ကပြောပါရယ်COVID-19 အတည်ပြုလူနာ20ရှိတဲ့အနက်လက်ရှိဆေးရုံမှာ5ဦးစိတ်ကူးသတ်မှုခံယူနေရပြီးလက်ရှိမှာယောဂကူးစက်မှုနှုန်းကိုထိန်းချုပ်ထားနိုင်တယ်လို့ KIO ကပြောပါတယ်။အခုထပ်တိုးလာတဲ့ COVID-19 အတည်ပြုလူနာတွေကလိုင်စာဒေတာခံတွေမဟုတ်ပဲလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့်တခြားဒေတာကနေဝင်ရောက်လာသူတွေဖြစ်တယ်လို့သိရပါတယ်
။ချင်းမြင့်နဲ့သန္တလမြို့ရဲစခန်းကဒူရဲအုပ်ဟိဝေစင်လတ်ကိုစွန်လိုင်လ9ရက်နေ့ညနေ TAPG ဖျားကျောင်းဒီပိုကျုပ်လမ်းမတိုင်းဆိုင်ကနေဆင်းလာတဲ့အချိန်မှာ CTF ထန်တလန်တပ်ဖွဲ့ဝင်တွေကတနတ်နဲ့အနီးကပြစ်တက်ခဲ့ပြီးအဲ့ဒီနေရာမှာပဲပွဲချင်းပြီးတိုက်စုံးခဲ့တယ်လို့ထန်တလန်မြို့ခံတွေကပြောပါရတယ်။ဒ သူရဲ့အုပ်ဟိမ့်ဝေစင်လက်ကိုပြစ်သက်တန်တဲ့ပတ်သက်ပြီးတော့စစ်ကောင်စီကမြေရန်သတင်းပေးသူစီတီအန်လှုပ်ရှားမှုမှာပါဝင်သူတွေကိုချင်းချောက်ပြီးအများပြည်သူစန္ဒရိတ်ခတဲယူမှုနဲ့ခီးတွားပြည်သူတွေကိုချင်းချောက်နေတာကြောင့်လို့စီတီအန်ထန်တယ်လက်ကဇူလိုင်လ9ရက်နေ့ညမှာကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။
ခုတဲ့တဲလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းကချင်လွတ်လပ်ရေးအဖွဲ့ KAO နဲ့တိုက်ပွဲဖြစ်ပွားမှုတွေပိုများလာသလိုမြို့ပြဒေသအထိတိုက်ပွဲဖြစ်ပွားလာနိုင်တာမို့လုံခြုံရေးသတိရှိဖို့ KAO ကနေတိုက်တွန်းထားပါတယ်အမည်ရဲ့စုစည်းချက်ကိုနိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ်မြို့ပြဒေသတွေထိတိုက်ပွဲချိန်မီရွေးဖြစ်ပွားလာနိုင်တဲ့အတွက်စည်ရေးသတိရှိဖို့နဲ့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်ထားဖို့ကချင်လွတ်လပ်ရေးအဖွဲ့ KAO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကကချင်ပြည်သူတွေကိုသတိပေးပြောဆိုလိုက်ပါတယ်ဒီလိုလိုထုတ်ဒီလဲအရင်နှစ်ထပ်ပိုပြီးမှစည်ရေးအခြေအနေကိုစောင့်ကြည့်ဖို့ စီရင်နဲ့ပတ်သက်တဲ့တရင်တွေကိုနားဆင်ဖို့တော့လိုမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကြောင့်အချိန်မရွေးတက်ပွဲဖြစ်လို့ရှိရင်အခုမိသားစုအတွက်ကုကူအတွက်လုံခြုံရေးတွေလည်းတက်နိုင်ဆုံးကျွန်တော်တို့အစီအစဉ်တွေလို့လုပ်ထားဖို့တော့လိုမယ်လို့ကျွန်တော်ပြောလိုပါတယ်ဆွန်လ23ရက်နေ့ညကဗလာမင်းနဲ့တရာရှိစစ်ကောင်စီရဲ့လုံခြုံရေးတပ်စခန်းနဲ့
ဆွန်လ23ရက်နေ့မှာလည်းမြကြီးနာမြို့ဝင်27မိုင်ခိတ်ကိုကချင်လွတ်လပ်ရေးတပ်မတော်ကိုင်အေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့နေရာနှမှာတိုက်ပွဲတွေဖြစ်ပွားလာနိုင်တဲ့အခြေအနေတွေကြောင့်ပြည်သူတွေနဲ့စစ်ရေးသတင်းနဲ့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်ထားဖို့ဗိုလ်မှူးကြီးနော်ဘူးကပြောဆိုလိုက်တာပါအခုချိန်မှာတော့မြန်မာနိုင်ငံတနင်္ဂနွေလုံးမှာဒီအာဏာရှင်ဖြုတ်ချရေးနဲ့ပတ် Yango Male maybe to Gaza, Bidulutu delay, the Anachin Pucha Yema Dolan Yellow, and the Chinkala Pine. So, Taiboy, the Aro, John O. K. M. P. Nile, and the Tower Point City, BDF to Tower Point City, Miyashi, Rabo, another Taiboy, Pitima Taiboy delay, Pita Tabo.
So, Lanesato and Yanga Pipo had a Taiboy drink, Sigon C. Becker, Taiboy Pipo. ပလမင်းနဲ့သရာဘက်ကိုတင်ကားတွေစစ်ကားတွေနဲ့စစ်ကူသွားရောက်ခဲ့ပြီးမြကြီးနားနားလေရင်ပြဝဲမှုတွေလည်းရှိနေပါတယ်လက်ရှိမှာတိုင်းနယ်ပြည်နယ်ဒေသတည်သည့်ရှိမြို့နယ်စော်မြများနဲ့တိုင်းဒါလက်နက်ကန်ဖွဲ့စည်းတွေထိန်းချုပ်ထားတဲ့ဒေသတွေမှာစစ်ကောင်စီတပ်နဲ့တိုင်းဒါလက်နက်ကန်ဖွဲ့စည်းတွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးအမျိုးသားညီညွတ်ရေးဆိုရအယူကြီးကဖွဲ့စည်းထားတဲ့ပြည်သ ပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်ကလကုတ်ကျွန်းပေါ်မှာမြမရေတက်ခန့်နေလေရင်ကွင်းတိဆောက်မဲ့စီမံကိန်းအကောင့်ထဲပေါ်လာလို့လေယာမြေတွေတင်းစည်းခံရမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်မိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါတယ
်ရေးမြို့နယ်မြောက်ပိုင်းကကလကုတ်ကျွန်းပေါ်မှာဝါရဝတီရေတက်ကနေဒီရင်ကွင်းငယ်တစ်ခုတည်ဆောက်ဖို့ဒေသခံတွေရဲ့လေယာချမ်းမြေဧက300နီးပါးလောက်တင်းယူခဲ့တာနဲ့ပတ်သက်ပြီးဟာတာနှောက်ရတာလုပ်ဝင်ဆိုလို့ရှိရင်ရေးယူသွားမယ်လို့ရေတက်ရရှိသူပြောဆိုခဲ့တယ်လို့ဒေသခံတန်ကားတော်တပါးကမမသာနဲ့အခုလိုပဲမိတ်ကြားခဲ့ပါတယ်
အဲ့ဒီကြာနံဒီကိတော့ရေဟောင်းနံမှာပါတော့နေကြာလက်ဆက်မဝေါ်ရတော့ပါလေသူကျတဲ့တော့ကြာ
လာရောက်ဟန်တန်းနောက်ချက်သူမလည်းမြအေးယူသွားမယ်လို့သူတို့ကလာပြောပါတယ်စေအနာသိမ့်ပြတဲ့နောက်မှာသူတို့လုပ်ငန်းစကြတဲ့ကရွာသားတွေအများတန်းလာရောက်ကန့်ကွက်နေကြတာပဲအရင်ကကလကုတ်ကျွန်း၃စိတ်လုံးမှာအုတ်ချုံမှုတယောက်ပဲထားတယ်အုတ်ချုံမှုတွေကတစ်ဆင့်သူတို့ကိုလုပ်ငန်းရဖို့ဖိအားတွေပေးခဲ့တယ်တနစ်ကြာလောက်လုပ်ငန်းရပ်တန့်သွားတယ်ဆီအနာသိမ့်ပြီးတော့တန်လင်းကအရာရှိတယောက်ဆင်းလာပြီးကန့်ကွက်တဲ့သူမှလည်းမြအေးယူသွားမယ်လို့ပြောသွားပါတယ
်2019ခုနှစ်ကစတင်ခဲ့တဲ့ကလကုတ်လေရင်ကွင်းစီမံကိန်းကိုဒေသခံတွေကကွယ်မှုကြောင့် NLD အစိုးရလက်ထက်မှာတနစ်ကြော်ကြာရန်နာထားခဲ့ပြီးအခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့ဘူဒိုဇာဆက်ရန်တရားတွေနဲ့လုပ်ငန်းပြန်လည်အကောင့်ထဲပေါ်ခဲ့တာပါချမ်းမြေတေအေကကို380ဒဲမြေတေအေကကို390နှုန်းနဲ့ရော်ကြီးငွေပေးလိုက်မယ်လို့ပြီးခဲ့တဲ့လကရိဒရရှိတူဂရိပေးပြောကြားသွားတာရှိခဲ့တယ်လို့တန်ဃာတော်ကမမသာနဲ့အခုလိုပဲဆက်ပြောပါတယ်
ရည်သားကနေလာပြီးတော့ဒီကရွာသားတွေနဲ့လာပြီးညှိနှိုင်းခဲ့ပါတယ်ရွာချင်းတွေဘလောက်ယူမှလဲဆရာတော်တို့ရွာသားတွေဆုံးမြတ်ထားတာကတော့ချမ်းမြေက380လေယာမြေက390ဧကလိုက်ပေါ့သူတို့ရောကြီးပေးမလို့ဂတိပေးတယ်ဒါပေမဲ့ဒီနှစ်ဘတ်ဂျက်မမီမှာကိုစိုးရိမ်တယ်လို့ပြောတယ်အခုသူတို့ကြိုးပမ်းဆောင်ရွက်နေတုန်းပဲရ ရွာသားတွေတောင်းစုတာလည်းဈေးမများပါဘူးစစ်တပ်ဘက်ကနှိမ့်နှံတာမရှိပါဘူ
းမိမိတို့ချမ်းမြေတိုင်ခံရတဲ့အတွက်ထိုက်တဲ့ရောချင်းတွေလိုချင်တယ်လို့လည်းကလကုတ်ပေါ်ဆက်ရွာသားသူမမသားနဲ့အခုလိုပဲပြောပါတယ
်ပိုးတော့ကဒီမကဟာမဒီထိုက်ကြိုက်ကတံပိုးကဒီမကကဲလို့
ပါကျွန်တော်တို့ပြောချင်တာကတင့်တော်တဲ့မေယာတံဖိုးကိုလိုချင်တာပေါ့နော်တိုင်မဲ့လည်းတခြားလုပ်တွေကိုဆက်လုပ်လို့ရမှာပေါ့ဒီတိုင်းပဲတင်းယူလိုက်မယ်ဆိုရင်မြေအားလုံးဆုံးရှုံးသွားပြီဆိုတော့ခြေလက်ပြတ်သွားသလိုဖြစ်သွားတာပေါ့အလို့အကင်လုံးဝဆုံးရှုံးသွားပြီအခုတို့မြေထိုးဆက်တွေနဲ့ထိုးလိုက်တာအားလုံးပြောင်တလင်းဖြစ်သွားကုန်ပါပြီတကယ်လို့သာထိုက်တင်းတဲ့ရော့ခြေပေးမယ်ဆိုရင်ကျွန်တော်တို့လည်းတခြားအလို့တွေလောက်ကင်သွားဖို့အရင်အနည်းလေးဖြစ်သွားတာပေါ့ဗျာ
ဒါပေမဲ့အခုဆောက်လုပ်နေတဲ့လေရင်ကွင်းစီမံကိန်းဟာဆိုရင်ဖွင့်လင်းမြင်သာမှုမရှိတဲ့အတွက်ဘယ်ချိန်ဘယ်ကာလမှာဘာတွေအတွက်ရည်ရွယ်ပြီးလှုပ်ဆောင်နေတာမသိရသလိုဒေသခံတွေအတွက်ဘယ်လိုအကျိုးဖြစ်ထွန်းလာမလဲဆိုတာကိုလည်းစောင့်ကြည့်နေရအောင်မှာဖြစ်ပါတယ်ရှင
်အခုဆက်ပြီးတဲ့ရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရင်ကျိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရာရီအဖွဲ့ခေါင်းဆောင်အဖြစ်မွန်ပြစ်သစ်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုဆက်လက်တာဝန်ပေးအပ်လိုက်တယ်လို့အပြစ်ရစေဖွဲ့ကထုတ်ပြန်ထားပါတယ်။ KNU ကရင်အမျိုးသားစည်းရုံးထိန်းချုပ်နယ်မြေတပ်မဟာ9မှာပြီးခဲ့တဲ့ဇွန်လမှာတိုက်ပွဲဖြစ်ပွားတဲ့အချိန်ရေပုံများပြီးစစ်ကောင်စီဘက်ကလည်းထိခိုက်ကြဆုံးမှုရာနဲ့ချီရှိနေတယ်လို့ KNU တပ်မဟာ9ဘက်ကပြောပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
BNI အဖွဲ့သားတွေစူးစီးတင်ဆက်တဲ့တန်ရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီကနေ့ညနေ 9:00 ခွဲက 10:00 အထိ VOA အစီအစဉ်တွေတင်ဆက်တဲ့အခါမှာတော့လိုင်းနိုမီတာ1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်။
ဟေတီနိုင်ငံမှာသမ္မတဂျိုဗန်မိုအစ်လှုပ်ကြံတပြက်ခံရမှုနဲ့ဆက်နွယ်ပြီးမတင်ငါသူတွေကိုအာဏာပိုင်တွေလိုက်လံရှာဖွေဖမ်းဆီးနေပါတယ်။မတင်ငါသူ9ယောက်ကိုအသေးဖမ်းဆီးရမိပြီးအမေရိကန်နိုင်ငံသား2ဦးပါဝင်6ဦးကိုဖမ်းဆီးထားတဲ့အကြောင်းလဲကြာသပတေးနေ့မှာပဲရဲတပ်ဖွဲ့ကပြောဆိုလိုက်တာပါ။ဇာကန်ဖြစ်ဖမ်းဆီးခံရတဲ့လူငယ်တပ်ဖွဲ့ဝင်3ယောက်ကိုကယ်ဆယ်နိုင်ခဲ့တဲ့အကြောင်းလဲပြောဆိုထားပါတယ်။ဟေတီရွေးကောက်ပွဲရေးဝန်ကြီးမတီးအက်စ်ပီအေကတော့ရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အမေရိကန်2ယောက်မှာတယောက်ဟာဟေတီနိုင်ငံဘွားအမေရိကန်James Solis ဖြစ်တဲ့အကြောင်း AP သတင်းဌာနကိုပြောဆိုထားပါတယ်။ American နိုင်ငံရဲ့ဝန်ကြီးဌာနကတော့ American နဲ့ရောက်ဖမ်းဆီးခံထားရတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအတည်ပြုပြောဆိုတာမျိုးမရှိသေးပါဘူး။မြန်မာနိုင်ငံမှာကူးစက်မြန်ဗီဇာပြောင်းကူးယောဂပိုးကူးစက်မှုတွေတွေ့ရတဲ့အတွက်စာတင်ကြောင်းတွေကိုဒီနေ့တောက်ကြံနေကစသတင်းနှစ်ပတ်ကြာပိတ်ထားလိုက်ပါတယ်။မြေယိုဗီဇာပြောင်းလဲလာတဲ့ COVID-19 ယောဂပိုးကူးစက်မှုတွေကိုပြီးခဲ့တဲ့မေလတတိယပတ်ကစအတည်ပြုတွေ့ရတဲ့အတွက်ကာဝယ်ထိန်းချုပ်နိုင်မှုနိုင်ငံအနှံ့ကပုဂ္ဂလိကကျောင်းတွေနဲ့ဘုန်းတော်ကြီးစင်ကျောင်းတွေပါဝင်ခြေခံပညာကျောင်းတွေကိုဇူလိုင်လ9ရက်နေ့ကနေဇူလိုင်လ23ရက်နေ့ထိယာယီပိတ်မှာဖြစ်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကြာသပတေးနေ့မှာပဲသတင်းထုတ်ပြန်ခဲ့တာပါ။မချသေးငါဆက်လို့ယောဂကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေချိန်မှာပဲအာနာဝိနေကာယောဂထိန်းချုပ်ရေးစီစဉ်တွေကိုတိုးမြင့်လာတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းကသွေးပြီးပြီးလူ့ခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေတာဝန်ခံမှုရှိအောင်ကြိုးပမ်းမဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးမြန်မာပြည်သူတွေနဲ့အတူလက်တွဲကြိုးပမ်းမဲ့အမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဝန်ကြီးအန်တိုနီဘလင်ကင်မြန်မာရပ်ဖက်လူမှုဖွဲ့စည်းနဲ့တွေ့ဆုံတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကကြောက်တန်ကြာသပတေးနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့နဲ့ဒီမိုကရေစီလမ်းကြောင်းကသွေးဖြီးပြီးလူ့ခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေတာဝန်ခံမှုရှိအောင်ကြိုးပမ်းနေတဲ့သူတွေနဲ့လည်းတသားတည်းရပ်တည်သွားမှာဖြစ်တဲ့အကြောင်းလဲထုတ်ပြန်ခြင်းမှာဖော်ပြထားပါတယ
်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်နဲ့ကိုညံဝင်းအောင်ဖြစ်ပြီးတော့အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kevin Fowler တို့ဖြစ်ပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40နဲ့51အပြင်လိုင်းလံမီတာ190ကပါတင်ဆက်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့အမျိုးမျိုးကနေကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပါ
This program